Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ20ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်း9:00နာရီနဲ့10:00နာရီဒီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ9.2953 MHz VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။မနက်လာပါခုညပိုင်းစီစဉ်တွေတာဝန်ယူသက်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနောက်ဆင်းရဲမဲ့သတင်းတွေမှာတော့ဟောင်ကောင်မှာကြီးကျယ်ကန့်ကွက်မှုတွေကြုံရတဲ့ဥပဒေမူကြမ်းလုံးဝညှိကုံးချုပ်သွားပြီဖြစ်တဲ့အကြောင်းဟောင်ကောင်ကျွမ်းကြီးကကပြောလိုက်ပါတယ်ပေါ်ကြားခဲ့တဲ့တန်တမန်မတန်းတစ်ခုလုံးမှာအမေရိကန်ဆိုင်ရာဗြိတိန်သံမကြီးနဲ့အဆက်ဆက်မလုံးနိုင်တော့တဲ့အကြောင်းသမ္မတ်ထရန့်ကပြောခဲ့တယ်လို့ဆိုပါတယ်ဒီလိုထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုတော့မက်ခင်ဖြူရင်းနဲ့တူညင်ညာပြသမှာပါ
ကောင်းပါပါရှင်ရှမ်းပြည်နယ်မှာလွှဲမှုကြီးကျယ်ရေးနဲ့လူစွာအရင်မြေဝန်ကြီးဌာနတဲ့တစ်ခုတိုးချဲ့ဖွဲ့စည်းအဆိုပြုချက်ကိုဖာကြောင်ကန့်ကွက်ခဲ့ကြတာပါလေ
အဲ့တက်ဆိုင်ရအခုခွက်လိုက်တဲ့ဝန်ကြီးဌာနအသေးကဲသူ့လုပ်ငန်းတာဝန်သူ့ရဲ့လုပ်ပိုင်ခွင့်တွေထုတ်ပြန်ပါလိမ့်မယ်အဲ့ဒီအချိန်ကြမှာတင့်တော်တယ်မတင့်တော်ဘူးဆိုတာပြောလို့ရမှာပါအ
လုတ်သမားလူဝင်မှုကြီးကြပ်ရင်းနဲ့ပြည်သူအင်အားဝန်ကြီးဌာနရဲ့အငင်းစားအမြင့်ရန်အတွင်းဝန်ဦးမြင့်ကျိုင်းမှာအပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင် NCA တနင်္ဂနွေလုံးအပြစ်ခတ်ရဆေးသဘောတူညီချက်အရကြားကာလအလုပ်ရမယ့်ကိစ္စတွေနဲ့နိုင်ငံရေးရလဒ်တွေမထွက်ခင်မှာပဲတက်ဆိုင်ရကိုယ်စားလှယ်တွေရန်ကုန်မှာအလုတ်သဘောတွေ့ဆုံဆွေးနွေးပါတယ်နိုင်ငံတကာသတင်းဆောင်မတွေမှာတော့အီရန်ရဲ့နျူကလ িয়ার အရေးနောက်ဆုံးအခြေအနေကတာနိုင်ငံမှာကျင်းပနေတဲ့ဆက်ရှင်ကြအာဖဂန်စစ်ပွဲအဆုံးသတ်ရေးညှိလခံအကြောင်းကိုကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းကြတဲ့တရားရေးလိုင်းဆွေးနွေးခန်းကိုထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကောင်းလင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦ
းဟောင်ကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးနောက်အလူရှင်းနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝညှိကုံးချုပ်သွားပြီဖြစ်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလန်ကပြောဆိုလိုက်ပါတယ်။ဥပဒေမူကြမ်းကိုလွတ်တော်မှတကြောပြန်တင်သွင်းလာမလားဆိုပြီးအစိုးရဘော်လူထုကအယုံကြည်မရှိဖြစ်နေတယ်ဆိုတာကိုသိတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းဟောင်ကောင်ကျွန်းအကြီးအကဲကပြောခဲ့တာပါ။ဥပဒေပြဋ္ဌာန်းမှုကြိုးပမ်းမှုဟာလုံးဝအောင်မြင်မှုမရတဲ့အကြောင်းလဲပြောဆိုခဲ့ပေမဲ့ဆန္ဒပြသူတွေမေးခွန်းထုတ်နေသလိုဥပဒေကိုအသစ်ပြင်ဆင်ရေးဆွဲနေတာဆိုတာကိုတော့ဖြေကြားမသွားပါဘူး။ရစွန်းမှုနဲ့တန်ရက်ရှိသူတွေကိုဟောင်ကောင်ကျွန်းရဲ့တရားစီရင်ဆင်းနဲ့မတူတဲ့တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးနိုင်မယ့်ပေါ်စိုးရိမ်မှုတွေကြောင့်ဥပဒေကြမ်းကိုလွတ်တော်မှာစတင်အဆိုပြုတဲ့ဧပြီလကစလို့ဟောင်ကောင်မှာဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်ခဲ့တာပါ။ဥပဒေကြမ်းပေါ်စိုးရိမ်သူတွေထဲမှာတော့နိုင်ငံတကာစီးပွားရေးသမားတွေဥပဒေရေးကျွမ်းကျင်သူတွေဒီမိုကရေစီပါတီဝင်တွေပါဝင်ဟောင်ကောင်ကလူရန်စားပေါင်းစုံနဲ့ပါဝင်ပါတယ်ဟောင်ကောင်အစိုးရရင်ကျုပ်ရှိဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်ခဲ့ရကလွှတ်တော်မှာဒုတိယအကြိမ်ဆွေးနွေးမဲ့အစီအစဉ်ကိုဇွန်လလယ်မှာပဲအုပ်ချုပ်ရေးမှူးကဆိုင်ငံနေတာပါဥပဒေကိုဆိုင်ငံထားပြီးမှလည်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေစေဖြစ်ပြီးတရုတ်နိုင်ငံနဲ့ဟောင်ကောင်ပူးပေါင်းတဲ့နှစ်ပတ်လည်ထိမ်းမှတ်ဖြစ်ကျင်းပတဲ့ပြီးခဲ့တဲ့တနင်္လာနေ့မှာတော့လည်းဆန္ဒပြသူတွေကလွှတ်တော်အစည်းအဝေးအထိဝင်ရောက်မှွေးနှောက်ခဲ့ကြပါတယ်
သမ္မတထရမ့်ကိုမှတ်ချက်ပေးဝေဖန်ခဲ့တဲ့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံအမတ်ခင်ဒါရော့ချ်ဟာအင်မတန်မိုက်မဲတဲ့သူပဲလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတထရမ့်ဟာအရေးချင်းမရှိတဲ့သူအသုံးမကျတဲ့သူတယောက်ဖြစ်တယ်ဆိုပြီးဗြိတိန်သံအမတ်ကြီးကမှတ်ချက်ပေးပြောခဲ့တဲ့အပေါ်မှာထရမ့်ကအခုလိုတုံ့ပြန်ဝေဖန်လိုက်ကြပါ UK ကနေအမေရိကန်ပြည်ထောင်စုကိုမယုံမသားလွှတ်လိုက်တဲ့ခက်ချာချာတန်အမတ်ဟာကျွန်တော်တို့သဘောကျတဲ့သူမျိုးမဟုတ်ဘူးလို့ဆိုပြီးသမ္မတကသူ့ရဲ့ Twitter စာမျက်နှာမှာတုံ့ပြန်ရေးသားပါတယ်။2016ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုမှာထိတ်တန့်တန်တမန်တာဝန်ထမ်းဆောင်နေတဲ့ Darroch အနေနဲ့အသုံးမချဘူးဆိုတာကိုကိုယ်တိုင်ပြည်ကပြန်ပြီးပြောတဲ့နဲ့ဝန်ကြီးချုပ် Theresa May ကိုပြောရမှာဖြစ်တဲ့ EU ကနေဗြိတိန်ခွဲထွက်ရေးစစ်ဆင်ညှိနှိုင်းမှုတွေမအောင်မမြင်ဖြစ်ရတာဟာကင်တွယ်ပုံမမှန်ဘူးဆိုတာကိုသူဝေဖန်ခဲ့တယ်လို့ပဲဘယ်လိုကင်တွယ်သင့်တယ်ဆိုတာကိုဝန်ကြီးချုပ် May ကသူပြောခဲ့ပေမဲ့နားမထောင်ပဲသူနီးသူဟန်နဲ့မိုက်မိုက်ကန်ကန်လှုပ်ခဲလို့မအောင်မမြင်ဖြစ်ရတယ်တကယ်ကိုပျက်စီးဆုံးရှုံးမှုကြီးနဲ့ကြုံရတာဖြစ်တယ်ဆိုပြီးတော့လည်းသမ္မတထရမ့်ကပြောပါတယ်ဒါပြင်ဗြိတိန်သံအမတ်ကိုလူချင်းသူမသိပေမဲ့လို့ဟိတ်ဟန်များတဲ့မိုက်မဲသူတယောက်အဖြစ်နဲ့သူများတွေပြောတာကိုတော့ကြားဘူးတယ်လို့လည်းဆိုပါတယ်အမေရိကန်ပြည်ထောင်စုကလက်ရှိမှာစီးပွားရေးအရာရောစီးရေးအရာပါကမ္ဘာမှာအင်အားအကောင်ဆုံးနိုင်ငံဖြစ်တယ်ဆိုတာသူ့ကိုပြောပြလိုက်ပါအောင်လို့ဆိုပြီးတော့လည်းသမ္မတကခက်ထိတ်ထိတ်တုံ့ပြန်ခဲ့ပါတယ်တန်အမတ်ကြီးဒါရော့ချ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာမလိုလားကြတာကြောင့်ရှေ့ဆက်သူနဲ့ဆက်ဆံတာတွေလုံးမမဟုတ်တော့ဘူးလို့လည်းသမ္မတထရမ့်ကဒီနေ့လာနေတုန်းကပြောဆိုခဲ့ပါတယ်ဗြိတိန်နိုင်ငံကတော့ထရမ့်ကိုဝေဖန်တဲ့တန်အမတ်ကြီးဒါရော့ချ်ရဲ့တတ်တမန်လျှို့ဝှက်စာဘယ်လိုပေါက်ကြားသွားတယ်လဲဆိုတာကိုသိနိုင်ဖို့အပူတပြင်းဖော်ထုတ်ဖို့ကြိုးစားနေကြပါရဲ့ရှင်
။ UN နိုင်ငံ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ Union သက်ဆိုင်ပုံမှန်နဲ့ထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြင့်ဆွမ်းအေဂျင်စီ IAEA ကတည်ပြလိုက်ပါတယ်။ UN နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.69 ရာခိုင်နှုန်းသက်ဆိုင် Union ကိုသာထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာပိတ်ဆို့တံခတ်မှုတွေလျှော့ချပေးခဲ့တာပါ။ဒါပေမဲ့လည်းခုကမှာတော့စာချုပ်မှာသတ်မှတ်ထားတဲ့သက်ဆိုင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေတာကိုစုံစမ်းစစ်ဆေးသူတွေမနေ့ကတည်ပြနိုင်တဲ့အကြောင်း IAEA ကပြောခဲ့တာပါ။သတ်မှတ်ထားတဲ့ပမာဏထက် ဘလောက်တိုင်းတာတီကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်မလဲ AP သတင်းဌာနကတော့သက်ဆင်မှုနှုန်း 4.5 ရာခိုင်နှုန်းရှိတဲ့အကြောင်းဤရနိုင်ငံအနှံ့ညွှန်းဆိုင် agency ပြောခွင့်ရသူကိုကိုကဖော်ပြထားပါတယ်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်20ရာခိုင်နှုန်းအထိသက်ဆင်ထားတဲ့ယူရေနီယံတွေကိုထုတ်လုပ်နိုင်တဲ့အကြောင်းလဲဤရနိုင်ငံကအစိုးရမှပြောဆိုထားတာပါ5ရာခိုင်နှုန်းသက်ဆင်ထားတဲ့ယူရေနီယံတွေဟာနျူကလ িয়ার တပ်ပေါင်းဖို့တိစောက်အောင်မှအသုံးပြုနိုင်ပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့လိုအပ်တဲ့ပမာဏအတိုင်းတာကတော့60ခန်းနှုန်းထိသက်ဆင်ထားတဲ့ယူရေနီယံတွေလိုအပ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ပြီးအီရန်ဘက်မှတက်ခတ်မှုတွေချမှတ်ခဲ့တာပါ
။ထိုင်ဝမ်ကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.2 ဘီလီယံဘူးရောင်းချဖို့အမေရိကန်နိုင်ငံကြားရေးဌာနဘက်ကအတည်ပြုပေးလိုက်ပါပြီ။ကာကွယ်ရေးဝန်ကြီးဌာနလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့တနင်္လာနေ့ကထုတ်ပြန်တဲ့သဘောတူညီချက်အရဆိုရင်ဒီဝယ်ယူမဲ့စစ်လက်နက်တွေထဲမှာ M1A2T အမျိုးအစားAbrams တင်ကား180နောက်လေရင်ပစ်ပခုံးထန်းလောင်ချာ250နဲ့တင်ကားဖြတ်တုံး1500ကျော်ပါပါတယ်။ဒီသဘောတူညီချက်ဟာထိုင်ဝမ်ရေလက်ချားဒေသမှာထိုင်ဝမ်နဲ့မတည့်မမြတ်ဖြစ်နေတဲ့တရုတ်အတွက်တော့ဒေါသဖြစ်စရာပါ။တရုတ်နိုင်ငံမှာချန်ကေရှိတ်ရဲ့အမျိုးသားရေးဝါဒီတွေ Mon Community တွေဒီဝါဒီတွေကိုဒီ Mon Community တွေက1949ခုနှစ်ပြည်တွင်းဆင်မှာမောက်ထုတ်လိုက်ပြီးတဲ့နောက်သူတို့ဟာထိုင်ဝမ်ကျွန်းဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ကျွန်းကိုသူ့ပိုင်နဲ့နယ်မြေအဖြစ်နဲ့သတ်မှတ်ထားတယ်လို့လိုအပ်ရင်အင်အားသုံးပြီးသိမ်းယူမယ်လို့ပြောထားပါတယ်။အမေရိကန်ပြည်အောင်စုဟာမူလကထိုင်ဝမ်ကိုတရုတ်အစိုးရအဖြစ်အသိမှတ်ပြုထားရာကနေပြောင်းလဲပြီး1999ခုနှစ်မှာပြည်မကြီးကိုတရုတ်အစိုးရကိုအသိမှတ်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဥပဒေအရကန့်သတ်ချက်နဲ့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းတာတွေတော့ရှိခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်အစိုးရတို့အကြားကုန်သွယ်ရေးဆိုင်ရာအငင်းပွားစရာတွေဖြစ်နေချိန်မှာပဲအခုထိုင်ဝမ်ကိုလက်နက်ရောင်းဖို့သဘောတူညီချက်ဖြစ်လာတာပါထိုင်ဝမ်မှာတော့သမ္မတချိုင်အင်ဝမ်လက်ထက်မှာတရုတ်နဲ့ထိုင်ဝမ်ဆက်ဆံရေးကပိုပြီးတော့တင်းမာနေတာပါသမ္မတချိုင်အင်ဝမ်အစိုးရဟာ2016ခုနှစ်ကအာဏာရခဲ့တာဖြစ်ပြီးတရုတ်နဲ့ထိုင်ဝမ်တနိုင်ငံတည်းဖြစ်ရေးအယူအဆကိုလက်မခံတဲ့သူလည်းဖြစ်ပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာတိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာဘာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကပြစ်ကတ်တီမှာအရသားတွေသေဆုံးမှုပပျောက်ရေးတာလီဘန်တွေနဲ့အမေရိကန်တို့ကြားတိုက်ရိုက်ဆွေးနွေးမှုတွေကရလဒ်ကောင်းနေထွက်ပေါ်ရေးအဓိကအယုံဆက်ထားတဲ့ရင်းနှီးရဲတစောင်းမနေ့ကပဲအာဖဂန်ကုဆယ်50ကျော်နဲ့တာလီဘန်တို့ကြားတွေ့ဆုံရတဲ့ညီလာခံကထုတ်ပြန်လိုက်ပါတယ်16နှစ်ကြာစစ်ပွဲအဆုံးသတ်ရေးဆွေးနွေးညှိနှိုင်းမှုတွေမှာသက်ဆိုင်သူတွေအားလုံးပါဝင်လာစေဖို့လည်းအာရုံစိုက်ထားတာပါအာဖဂန်ပြည်သူတွေတောင်းဆိုနေသလိုရရှိခံမဲ့ဂုဏ်သိက္ခာရှိတဲ့ငြိမ်းချမ်းရေးအောင်မြင်မှုအတွက်ဆွေးနွေးညှိနှိုင်းသူတွေအားလုံးပါဝင်မှုလိုအပ်ကြောင်းလဲညီလာခံတက်ရောက်သူတွေတညီညွတ်ထဲလက်ခံကြရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အာဖဂန်ဆွေးအဖွဲ့ဝင်တွေပါတက်ရောက်တဲ့ညီလာခံကတော့ပထမဆုံးအခြေစပန်းဝင်အခမ်းအနားဖြစ်နေလဲချီးကျူးခဲ့ကြတာပါအရင်တုန်းကတော့အာဖဂန်ဆွေးအတရားမွန်တဲ့အစိုးရအမေရိကန်ရဲ့ရုပ်သေးအစိုးရအဖြစ်တာလီဘန်တွေကတိုက်ရိုက်တွစ်ဆုံဆွေးနွေးဖို့တွန်းဆိုလို့ရှိခဲ့ပါတယ်အာဖဂန်ကအင်အားစုတွေချင်းချင်းကြတွစ်ဆုံနေကြတဲ့အခုညီလာခံကကတ္တာနဲ့ဂျာမနီဆွေးရတွေကကမကတ္တာလောက်ခဲ့တဲ့ပထမဆုံးအကြိမ်ညီလာခံတစ်ခုလည်းဖြစ်ပါတယ်ဒီမတိုင်ခင်ညီလာခံကတော့အစိုးရနဲ့ဆက်နွယ်တဲ့ NGO တစ်ခုကစီစဉ်ပေးခဲ့တာပါပရိကတ်တွေမှာအရသားတွေသေဆုံးမှုမရှိစေဖို့စာတင်ကြောင်းဆေးရုံအစ္စလမ်ဘာသာရေးကြောင်းဈေးရေကာတာနဲ့လူနေရပ်ကွက်တွေပါဝင်တိုက်ခိုက်မှုတွေမလုပ်ဖို့ကတ်တဲ့နယ်မြေတွေကိုလည်းစည်ရင်းပြုစုခဲ့ကြပါတယ်
အာဖဂန်နစ္စတန်နိုင်ငံကပြည်ပခါတွေမှာအရက်သားတွေတိတ်ဆုံးမှုပပျောက်ရေးနောက်တာလီဘန်တွေနဲ့အမေရိကန်တို့အကြားတိုက်ရိုက်ဆွေးနွေးမှုရလဒ်ကောင်းတွေထွက်ပေါ်ရေးအဓိကထားတဲ့ကြေညာချက်တစ်ဆောင်ကိုဒီမနေ့တုန်းကပဲအာဖဂန်ကိုယ်စားလှယ်တိကျပါရှင်။လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုနဲ့ဆွတ်ဆွဲခံထားရတဲ့ဒီပြည်သူနိုင်ငံဆိုင်ရာဗာတီကန်ရဟန်းအမတ်လူဝီဂီဖန်တူရာကိုစစ်ဆေးမေးမြန်းနိုင်ဖို့အတွက်တန်တမာရေးအထူးကင်းလွတ်ခွင့်ကိုဗာတီကန်ကရုပ်သိမ်းလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ရဟန်းအမတ်ဗာတူရာကိုအမျိုးသမားတဦးကိုမလျော်မကန်ထိတွေ့ကြင်တွေ့မှုနဲ့ပြင်သစ်နိုင်ငံမှာဒီနှစ်ဆန်းပိုင်းတော့ကအမှုဖွင့်ခဲ့တာပါ။စီပင်အရာရှိတဦးကိုရဟန်းအမတ်ကလိမ်မိုင်းဆိုင်ရာမလျော်မကန်ပြုမှုခဲ့တယ်လို့ပြင်သစ်ဒုတိယမြို့တော်ဝင်ပက်ထရစ်ခလက်မန်ကဒီ CNN သတင်းဌာနကိုနှစ်ဆန်းပိုင်းတော့ကပြောခဲ့ပါတယ်။ရဟန်းအမတ်ဗာတူရာကတော့ဆွတ်ဆွဲချက်တွေကိုညှဉ်းဆန်းထားပါတယ်။လိမ်မိုင်းဆိုင်ရာမတော်မတရားပြုတာတွေနဲ့ပတ်သက်ရင်တရားမျှတမှုရှိဖို့အစွမ်းကုန်ဆောင်ရွက်သွားမယ်လို့ပုတ်ရဟန်းမကြီးဖရန်စစ်ကကတိပေးထားပါတယ်ရှင်။
မကြာခင်ရက်တွေကမိုးပြင်းထန်စွာရာသွန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံက Cox's Bazar ကရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေရေကြီးမြေပြိုမှုတွေကြုံရမဲ့ ဘေးရန်ရရှိနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။မိသားစုတော်တော်များရေးပေးသင့်ပြီးအများပြားကိုဘေးလွတ်ရာပြောင်းရွှေ့ပေးထားခဲ့ရတဲ့ဒုက္ခသည်စခန်းတွေမှာအခြေအနေဟာစိုးရိမ်စရာကောင်းတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ရဲ့ကြီးညာချက်ကဖော်ပြခဲ့တာပါ။နောက်ထပ်မိုးကြီးကြီးရွာသွန်းလေဦးမယ်လို့ခန့်မှန်းထားတဲ့အတွက်ဒုက္ခသည်စခန်းနဲ့ဒေသခံလူမှုတိုင်ဝမ်တွေ့အတွက်အခြေအနေတွေဟာပိုပြီးစိုးရိမ်စရာကောင်းလာနေတယ်လို့လည်းဘင်္ဂလားဒေ့ရှ်ခြေဆိုင် UNICEF ရဲ့ဌာနကလည်းအလန်ဘလာရင်ဒေါဆန်ကပြောကြေညာချက်ထဲမှာပြောဆိုထားပါတယ်
။ရီပီနိုင်ငံမှာကာလဝမ်းယောဂါကြုံနေရတဲ့အခြေအနေဟာပုံမဆိုးဝါးလာနေပြီးယောဂါတိုက်ဖြတ်ရေးအတွက်ရန်ပုံငွေအလုံးလောက်မရှိဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်မှာယောဂါကူးစက်သူ 38,000 နဲ့သေဆုံးသူ80ရှိခဲ့ရာကအခုအခါမှာယောဂါကူးစက်သူ 46,000 နဲ့သေဆုံးသူ905ယောက်တိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရဖာရန်ဟတ်ကပြောပါတယ်။ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့တွေရီပီနိုင်ငံမှာဖွင့်လှစ်ထားတဲ့ကာလဝမ်းယောဂါတိုက်ဖြတ်ရေးစည်းကမ်းပေါင်း 1,200 နီးပါးရှိပေမဲ့လို့ရန်ပုံငွေအရေးတကြီးလိုအပ်နေတဲ့အကြောင်းနဲ့ရီမီနိုင်ငံမှာလူသားချင်းစာနာမှုအချက်အသေးကိုဖြည့်ရှင်ရေးအစီအစဉ်မှာလူပေါင်းတန်း20ကျော်ကိုစာနာမှုကူညီတွေပေးဖို့ဒေါ်လာတန်းပေါင်း 4,200 လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။လက်တလုံးမှာတော့ဒီလိုအပ်နေတဲ့ရန်ပုံငွေရဲ့32ရာခိုင်နှုန်းသာရရှိထားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ရေးကြီးမှုတွေ၊စွန့်ပစ်အညစ်အကြေးတွေကိုစီမံခန့်ခွဲတဲ့နေရာမှာအားနည်းမှုတွေနဲ့တန့်ရှင်းတဲ့တောက်သုံးရည်ပြက်လက်မှုတွေကြောင့်ကာလဝမ်းယောဂါပြန့်နှံ့နေရတဲ့အကြောင်းလည်းရီမီနိုင်ငံကပြောဆိုပါတယ်။ကာလဝမ်းယောဂါဟာယောဂါပိုးရှိနေတဲ့ရေကိုတောက်သုံးမိရကနေအထူးကဖြစ်ပွားလေရှိပါတယ်။ရီမီနိုင်ငံမှာတော့ကာလဝမ်းယောဂါအပြင်ဆင်းရဲမွဲတေမှုမိုးခေါင်ရေရှားမှုအီရန်နိုင်ငံကအားပေးထောက်ခံနေတဲ့ခုတီတပုံတွေကိုစော်ဒီနိုင်ငံကဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းကထိုးစစ်နဲ့လည်းရင်ဆိုင်နေရတာပါ။လေကြောင်းစစ်စီရေးတွေအတွင်းမှာတော့လူနေရပ်ကွက်တွေစေယုံတွေကိုထိမှန်တာတွေကြုံရတယ်လို့လူပေါင်းထောင်ချီပြီးသိဆုံးခဲ့ရပါတယ်ရှင
်။ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုကွန်လင်းဦးနဲ့မှခင်ဖြူထွေးတို့ကကြေညာပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတရိုက်နာဆင်နေပါတယ်။အခုတော့သတင်းဆောင်မတွေကိုစစ်တင်ဆက်တော့ပါမယ်။လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်အမြင့်ဝန်ကြီးဌာနတဲ့တခုကိုတိုးချက်ဖွဲ့စည်းရေးအတွက်ရှမ်းပြည်နယ်လွှတ်တော်အထူးအစည်းအဝေးမှာသဘောတူညီချက်ရယူရမှာကန့်ကွက်မဲများတဲ့အတွက်ဝန်ကြီးဌာနတဲ့ဖွဲ့စည်းရေးဟာအတိမပြုနိုင်ခဲ့ပါဘူး။လူမှုကြီးကြပ်ရေးကိုပြည်ထောင်စုအဆင့်ကနေကင်တွယ်တဲ့အကြောင်းနဲ့ပြည်ထောင်စုအဆင့်မှာလည်းဝန်ကြီးဌာနရှိပြီးဖြစ်တာကြောင့်ကန့်ကွက်တာဖြစ်ကြောင်းလွှတ်တော်မှကန့်ကွက်မဲထည့်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့တင်းလာနေရကျင်းပါတယ်။ရှမ်းပြည်နယ်လွှတ်တော်အထူးအစည်းအဝေးမှာလွှတ်တော်ဥက္ကဋ္ဌကလူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းရေးအတွက်တင်ပြရမှာမိုင်းဆက်မျိုးနဲ့မဲဆန္ဒနဲ့အမှတ်တက်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကကန့်ကွက်ခဲ့တာပါ။ဒီလိုကန့်ကွက်တာကြောင့်မဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ89မဲထောက်ခံမဲ32မဲဂျားနေတမဲမဲမပေးသူတဦးရှိခဲ့လို့တိုးချဲ့ဖွဲ့စည်းမဲအစီအစဉ်ဟာအတိမဖြစ်ခဲ့ပါဘူးဒီလိုကန့်ကွက်ရတဲ့အကြောင်းကိုမိုင်းဆန်မြို့နယ်မဲဆန္ဒနယ်အမှတ်တကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကအခုလိုပြောပါတယ
်ဝင်မှုကြီးကြပ်ရေးဆိုတာနိုင်ငံတော်လူစုရေးအတွက်အလွန်အရေးကြီးတယ်ဒါကအချုပ်အခြာအာဏာတည်ဆောက်ခံမေးကိစ္စတွေဒါကတခြားစီမံခန့်ခွဲရေးကိစ္စတွေကိုအဓိကကင်တွယ်ရေးဌာနကြီးဖြစ်တဲ့အတွက်တခြားနိုင်ငံတွေကမ္ဘာနိုင်ငံအသီးသီးနိုင်ငံတွေကြည့်လို့ရင်လည်းပဲဒီဟာကိုဘူကပဲကင်တွယ်ကြည့်ချက်ပါလားကျွန်တော်စီမံလည်းပဲငူကလေးကဘူကနေကင်တွယ်ထားတဲ့ဝန်ကြီးဌာနတခုရှိပြီးသားရှိပြီးသားအခုဇူရက်ထက်မှဝန်ကြီးဌာနတွေပေါင်းပလိုက်တာတို့ဖျက်ပလိုက်တာတို့လောက်ပြီးတော့မှအခုမှကဒီဝန်ကြီးဌာနပြန်လုပ်ပြန်တော့ဒီဟာကိုကျွန်တော်ကအဲ့ဒီခုနကပြောတိုင်းဒေသကြီးပြည်နယ်တွေမှာအဆင့်ကိုမလုပ်သင့်ဘူးဆိုတော့ဘူအဆင့်ကပဲကင်ကြတာကောင်းတယ်လို့ကျွန်တော်ကဒီလိုပဲတုံးတယ်ဒါကြောင့်မလို့ကန့်ကွက်တာ
မြန်မာနိုင်ငံကတိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာရှမ်းနဲ့ရခိုင်ပြည်နယ်2ခုမှာအခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်အသစ်ဖွဲ့စည်းလိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝန်ကြီးဌာနရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုအစိုးရကအတိအကျထုတ်ပြန်ထားတာမရှိသေးပါဘူးဒီလတရနေ့ကတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝန်ကြီးဌာနရဲ့ဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ဦးကျော်မင်းခေါ်ဦးဖိုးမင်းကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။အဲတော်ဝင်နဲ့လွတ်ပိုက်ခွဲကိုကျတော့ဒါဟိုတော့ဖြစ်ချက်ချက်မသိရသေးပါဘူး။ဒါပေမဲ့ဘာလဲဆိုလက်တော်စနေရဟိုကျွန်တော်တို့ဟိုပါဘောလဘကဦးစီးဌာနကိုတော့ကျွန်တော်ဆက်တော်နေရမှာပေါ့။ဒါကလည်းခေါင်းစဉ်အရာပါလေဖြစ်နေတာပေါ့နော်။အရင်လောကကြီးလုတ်ထုတ်လို့မိတိုက်ပဲသွားနေတော့ပဲရှိသေးတာပေါ့နော်
ပြည်ထောင်စုအစိုးရအဖွဲ့မှာတော့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုဖွဲ့စည်းထားပြီးရှိနေတာဖြစ်ပါတဲ့လက်ရှိတိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့တွေမှာလူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝင်ကြီးဌာနအသစ်ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့အငင်းစားအမြဲတမ်းအတွင်းဝင်ဦးမြင့်ကြံကိုမေးမြန်းရမှာတော့သူကအခုလိုဖြေကြားပါတယ်
အခုတိုင်းနယ်ပြည်နယ်မှာဖွဲ့လိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအရေးမြေဝန်ကြီးဌာနဆိုသူ့ရဲ့လုပ်ငန်းတာဝန်တွေသူတို့အစိုးရကနေထုတ်ပြန်ဖို့ရှိသွားလိမ့်မယ်ခင်ဗျအဲ့လုပ်ငန်းတာဝန်ကိုချိန်ပြီးတော့မှဒီဘဟုအစိုးရဖွဲ့ရဲ့အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အရေးဝန်ကြီးဌာနနဲ့တိုင်းနယ်ပြည်နယ်ကဒီလောကကဝန်ကြီးဌာနနဲ့ဘလို့တာဝန်တွေခွဲရဲဆိုတာပြောလို့ရမှာအဲ့ဒါတွေမတိဘဲနဲ့ပြောရင်တော့ကျွန်တော်တို့ကထုတ်လွဲကုန်မဲ့သဘောရှိပါတယ်ခင်ဗျအဲ့သက်ဆိုင်ရာအခုဖွဲ့လိုက်တဲ့ဝန်ကြီးဌာနအသေးကဲသူ့လုပ်ငန်းတာဝန်သူ့ရဲ့လုပ်ပိုင်ခွင့်တွေထုတ်ပြန်ပါလိမ့်မယ်အဲ့ဒီအချိန်ကျမှတင်တော်တယ်မတင်တော်ဘူးဆိုတာပြောလို့ရပါပါခင်ဗျ
တချို့နိုင်ငံရေးသုံးသက်သူတွေကတော့လက်ရှိအစိုးရရဲ့ကြမ်းရှိတက်တန်းကာလဟာတိတ်မရှိတော့တာကြောင့်တိုးချက်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနအသစ်အနေနဲ့အလုပ်ဖြစ်နိုင်ခြင်းနေပါကြောင်းသုံးသက်ကြတယ်လို့လုပ်ငန်းလိုအပ်ချက်အရဆိုရင်လည်းလက်ရှိရှိပြီးဝန်ကြီးဌာနကိုပြုပြင်ပြောင်းလဲတင်ကြောင်းသုံးသက်တာတွေလည်းရှိနေပါတယ
်ကိုမိုးစောပါရှင်NC အခေါ်တနိုင်ကလုံးအဖြစ်ခရရဲ့စည်ရတဘောသူညီချက်အရာနိုင်ငံရေးရလတ်တွေမထွက်ခင်ကြားကာလလှုပ်ဆောင်ရမယ့်ကိစ္စရပ်တွေကိုရန်ကုန်မြို့မှာပထမဆုံးအကြိမ်အလှူတဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒေတာရင်းလူမှုစီးပွားဖွံ့ဖြိုးရေးဥပဒေစိုးမိုးရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရိုးရာယဉ်ကျေးမှုဘာသာစကားမြင့်တင်ရေးကိစ္စရပ်တွေကို KNU ကရင်အမျိုးသားအစည်းအရုံးနဲ့ NRPC အမျိုးသားပြည်လဲတင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနကကိုယ်စားလှယ်တွေ့ဆုံဆွေးနွေးခဲ့တာပါ။ကိုစောထက်ကရန်ကုန်ကနေမေးမြန်းတင်ပြထားပါတယ်ရှင်။
ဒီနေ့ရန်ကုန်မှာမြို့သားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ကရင်မြို့သားအစည်းအရုံး KNU တို့အလို့သဘောတွေ့ဆုံကြပြီးအပြည့်အခက်ရစိုးစားကြော NC ရဲ့ခန်းချောက်မှာပါတဲ့လုပ်ငန်းစဉ်ဂျာကာလာကိစ္စရေးအတွက်ပရမအဆုံးချိန်ဆွေးနွေးခဲ့ကြတာပါ NC ရဲ့လမ်းကြောင်းတိုင်းသွားရတဲ့အခါတွေ့ရတဲ့ချုံရင်းချက်တွေအားနည်းချက်တွေအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတင်းမာမှုတွေအတွက် KNU နဲ့ NRPC မကြာခဏအလို့သဘောတွေ့ဆုံကြပြီးမယ်နိုင်ငံရေးရလဒ်တွေမရခင်ဂျာကာလာမှာလိုရမယ်လူမှုရေးစီးပွားရေးတဘာဝပတ်ဝန်းကျင်စာပေရင်ကျေးမှုတရားဥပဒေစိုးမိုးရေးဒါရီအတွက်ဆွေးနွေးတာကတော့ဒီနေ့ပရမအဆုံးဖြစ်တယ်လို့ KNU အထွေထွေအတွင်းရေးမှူးဘဒုစောကွယ်ထူဝင်က VOA ကိုအခုလိုပြောပါတယ
်ဒီနေ့တော့သူတဖြင့်ကျွန်တော်တို့ဒီဂျာကာလာပေါ့နော်ဂျာကာလာဆို interim arrangement လေအဲ့ဒီကိစ္စကိုကျွန်တော်တို့ကုလေအဖွဲ့နဲ့လာပြီးအလို့လိုဝတ်တွေ့တာဖြစ်တယ်ဂျာကာလာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးမှုကတချိန်မှမရှိခဲ့ဘူးလေအဲ့ကျွန်တော်တင်ပြခဲ့တယ်လွန်ခဲ့တဲ့အချိန်တုန်းကအဲ့ဒါလည်းဆွေးနွေးဖို့ရတာမှမဖြစ်ဘူးအခုကပထမဆုံးအနေနဲ့ကျွန်တော်တို့ဒီဂျာကာလာအစီအစဉ်ညှိနှိုင်းရေးအဖွဲ့ပေါ့နော်ညှိနှိုင်းရေးအဖွဲ့တို့ကကျူတင်ညှိနှိုင်းအနေနဲ့အလို့လိုဝတ်တွေ့ပြီးတော့ဒီလိုဆက်ပြီးတော့ဆွေးနွေးမယ်ဆိုတာကိုဆွေးနွေးတာဖြစ်ပါတယ
်ဒီနေ့ဆွေးနွေးပွဲကိုNRPC ဘက်ကသမ္မတရုံညွှန်ကြားမှုချုပ်ဦးစော်ထေးငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလှမောင်ရွှေနိုင်ငံတော်အတိုင်ပင်ခံရုံးကဦးမိုးစော်ဦး MIPS အလုံးမှုဆောင်ဒေါက်တာမင်းစော်ဦးတို့တက်ရောက်ခဲ့ပြီး KNU ဘက်ကတော့အတွင်းရေးမှူးတစ်ဘဒုစောဆဲပွဲဘဒုနော်တာတာဘဒုစောအဲကလူရွှေဦးဘဒုစောနေတပါလေးဘဒုမန်းပါတော်နော်မေဦးစတဲ့ဗဟုကော်မတီဝင်တွေတက်ခဲ့ရပါ2018မလာဇာမှာတက်မတော်ကကရင်ပြည်နယ်ဖာမွန်ခရိုင်ထဲမှာလမ်းဖောက်ခဲ့လို့ကရင်မျိုးသားလူမျိုးရေးတက်မတော် KNU KNLA တက်မဟာ9နဲ့နှစ်ဖက်ထိတွေ့မှုတွေရှိခဲ့ရပါတက်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရစိုးစားကြော NCA ကိုချိုးဖောက်တာလို့ KNU ကပြောတယ်လို့တက်မတော်ဘက်ကလည်းရိတ်ခါပယ်ဖို့လမ်းဖောက်တာလို့တုံ့ပြန်ခဲ့ရပါအဲ့ဒီနောက်ပိုင်းနှစ်ဖက်တင်းမာမှုတွေရှိခဲ့ပြီးငင်းငိုင်းဆွေးနွေးပွဲတွေမှာပါဖို့ယာယီရဆိုင်ကြောင်း KNU ဘက်ကအောက်တိုဘာ29မှာကြေညာလိုက်ပါတယ်အဲ့ဒီကစလို့နှစ်ဖက်အလို့သဘောတွေ့ဆုံတာတွေပဲရှိခဲ့ရပါKNU နဲ့ငင်းငိုင်းကိုဇလရီ AP 17ရက်မှာနေပြည်တော်မှာအလို့သဘောနောက်ဆုံးအချိန်တွေ့ခဲ့တော့ကလည်းရက်နေရဲ့ငင်းငိုင်းဆွေးနွေးမှုတွေပြန်ဆနိုင်ဖို့တက်မတော်နဲ့ထိတွေ့ရဲ့ကိစ္စတွေအဓိကဆွေးနွေးခဲ့ပြီးရှားလက်ကိုလည်းအားရကြီးနေကြောင်း KNU တောင်းရှိသူတွေကပြောခဲ့တာပါ KNU ဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲမှအကြီးဆုံးဖြစ်ပြီးတက်မတော်နဲ့နှစ်ဖက်အပြစ်ခတ်ရစိုးရေးနားလည်မှုကို2012မှာရေးထိုးခဲ့တာပါ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ V VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ် VOA နှမပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်းပါးတွေဖက်ဆက်ရအောင်ပါ2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ပါကန့်သတ်ချက်ထက်ကျော်လွန်ပြီးတော့အီရန်ကယူရေနီယံတန့်စင်မှုတွေတိုးမြှင့်လှုံ့ဆော်လာနေတာကြောင့်အီရန်နိုင်ငံအနေနဲ့အမေရိကန်ရဲ့သီးခံနိုင်စွမ်းကိုမဆန်းသင့်ဘူးလို့ထိပ်တန်းအမေရိကန်အရာရှိတွေကပြောလိုက်ပါတယ်အီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ကိုကန့်သတ်ထားတဲ့အဲ့ဒီနိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်ကိုကျော်လွန်လှုံ့ဆော်နေတဲ့အကြောင်း IAEA နိုင်ငံတကာအနုမျိုးစွမ်းအေဂျင်စီကလည်းအတည်ပြုပြောကြားလိုက်ပြီးတဲ့နောက်အခုလိုတုံ့ပြန်မှုတွေထွက်ပေါ်လာတာပါဒီအကြောင်း VOA သတင်းထောက်ဆီနီစိန်ဝါရှင်တန်ကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ပြောပြထားပါတယ
်2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားပြီးတဲ့နောက်အဲ့ဒီသဘောတူညီချက်ကိုချိုးဖောက်မယ်လို့အီရန်ကပြောကြားလိုက်ပါတယ်အဲ့ဒီလိုပြောဆိုမှုအပေါ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြင်းထန်စွာတုံ့ပြန်ပြောကြားလိုက်ပါတယ
် Iran should not confuse American restraint with a lack of American resolve
အမေရိကန်ကထိမ့်သိမ်းပြီးတုံ့ပြန်နေတာကိုဆုံးဖြတ်ချက်ခိုင်မာပြတ်သားမှုမရှိဘူးလို့အီရန်နီနဲ့ယုံမှားမသွားဖြစ်ပါဘူးအကောင်းဆုံးရလဒ်ထွက်လာဖို့ကျွန်တော်တို့ဘက်ကမျှော်လင့်ပေမယ့်ကျွန်တော်တို့ရဲ့အကျိုးစီးပွားကျွန်တော်တို့နိုင်ငံသားတွေနဲ့ကိုယ့်ရဲ့ဒေသကိုကာကွယ်ဖို့အမေရိကန်စစ်တပ်ဟာအသင့်ရှိနေပါတယ်အီရန်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကျွန်တော်တို့ဆန့်ကျင်ပြီးတော့စီးပွားရေးအရာလဲဖိအားပေးမှုတွေဆက်လုပ်သွားမှာပါသမ္မတဒေါ်နယ်ထရန့်ရဲ့လက်ထက်မှာအီရန်ဟာဘယ်တော့မှနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ရှိမှာမဟုတ်ပါဘူး
အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တွန်ကလည်းအီရန်ကိုအလားတူသတိပေးပြောကြားခဲ့ပါတယ
် We will continue to increase the pressure on the Iranian regime until it abandons its nuclear weapons
program. ဒီနေ့သူရဲ့နျူကလ িয়ার စီစဉ်ကိုဆွန့်လွတ်ပြီးကမ္ဘာတစ်ဝန်းကျန်းဖက်လွတ်ရက်တွေကိုထောက်ခံအားပေးမှုတွေနဲ့အရှိလေပိုင်းမှာစောင့်နေရတယ်ရပ်တန့်သွားတဲ့အထိကျွန်တော်တို့ဆက်လက်ဖိအားပေးသွားမှာပါ။အ
ီရန်အနေနဲ့ဘယ်နိုင်ငံထဲမှာစစ်ဖြစ်လို့တဲ့ဆန္ဒမရှိကြောင်းဒါပေမဲ့ကြာစင်းနေတဲ့အီရန်စီးပွားပြန်လည်နလန်ထူလာရေးလှုပ်ဆောင်ဖို့အမေရိကန်ကချမှတ်ထားတဲ့စီးပွားပိတ်ဆို့မှုတွေကိုရှောင်ရှားနိုင်မယ့်နီလန်းနဲ့အရေးပါတဲ့ရေနံတင်ပို့ခွင့်ရရေးနီလန်းရှာပေးကြဖို့နျူကလ িয়ার သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေကိုအီရန်စစ်တပ်အကြီးအကဲကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်အီရန်ရဲ့လှုပ်ဆောင်မှုတွေအပေါ်ဆိုရင်ကြောင် EU နဲ့ရုရှားတို့ကပြောကြားလိုက်ပြီးအီရန်နျူကလ িয়ার သဘောတူညီချက်ကမနစ်ကအမေရိကန်နှုတ်ထွက်လိုက်တာကိုရုရှားကအပြစ်တင်ပြောကြားလိုက်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်တင်ပြတော့ပါရှင်အခုတော့အာဖဂန်သတင်းဖက်ဆက်ရအောင်ပါအာဖဂန်နစ္စတန်နိုင်ငံရဲ့ဆက်ရှင်နှစ်ကြာပြည်တွင်းစစ်အဆုံးတတ်နိုင်ဖို့အတွက်ကတာနိုင်ငံမြို့တော်ဒိုဟာမှာညှိလာခံတရကျင်းပနေပြီးအထင်ကရအာဖဂန်နိုင်ငံသားတွေနဲ့တာလီဘန်အဖွဲ့ကကိုစလေရီယာတနင်္လာနေ့ကဒုတိယအကြိမ်မြောက်တွေ့ဆုံခဲ့ပါတယ်တိတ်မကြခင်တုန်းကလည်းအမေရိကန်နဲ့တာလီဘန်စစ်ဆန်ညှိနှိုင်းရေးမှုတွေရဲ့ခုနှစ်အကြိမ်မြောက်ဆွေးနွေးပွဲကိုဒိုဟာမှာကျင်းပခဲ့တာပါအာဖဂန်ပြည်တွင်းစစ်မှာအမေရိကန်ပါဝင်ပတ်သက်နေတာကိုအဆုံးတတ်နိုင်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ဇလာတီဇာဟုတ်ပြပို့ထားတဲ့သတင်းကိုကိုသားညုံကပြောပြထားပါရဲ့ရှင်
။အာဖဂန်နိုင်ငံရေးသမားတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူ90ကျော်ပါဝင်တဲ့ကုစလေဖွဲ့ဟာတာလီဘန်ကုစလေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့နှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။တာလီဘန်ဒီဘက်ကအပြုမူပြောင်းလဲလာတဲ့လက္ခဏာတချို့တွေ့ရတယ်လို့ဒီဆွေးနွေးပွဲမှာပါဝင်တဲ့အာဖဂန်ညီညာရေးကောင်စီကSila Wadet ကပြောပါတယ
်သူတို့အပြုတ်မှုတချို့ပြောင်းလာတယ်လို့ထင်ပါတယ်အမျိုးသမီးတွေကိုစကားပြောလာတယ်မနေ့ညကညစာစာပွဲမှာတာလီဘန်ကိုယ်စားလှယ်တွေနဲ့ကျမပထမဆုံးတွေ့တဲ့အချိန်သူတို့ထဲကကိုယ်စားလှယ်တချို့ကျမကိုလာပြီးတော့စကားပြောကြပါတယ
်လက်ရှိမှာတာလီဘန်အဖွဲ့ပေါ်နိုင်ငံရေးနဲ့စီးအရာဖိအားတွေပေးနေတာရှိပေမဲ့အကြီးဆုံးတာလီဘန်ကိုယ်စားလှယ်မူလာအက်ဒူလ်ဆလမ်ဇာဖ်ကတော့သူတို့ပေါ်အတင်းကျပ်လုပ်တဲ့ဘလူးဆုံးဖြတ်ချက်မျိုးကမှလက်ခံမှာမဟုတ်ဘူးလို့ပြည်ဝေကိုပြောပါတယ
် The war community including the government including their alliance they used all their best in the pressure in Afghanistan
အစိုးရတွေမဟာမိတ်တွေအပါအဝင်နိုင်ငံတကာအတန်းဝိုင်းကအာဖဂန်ပေါ် PR တွေပေးနေပြီးမဲ့ဒါကိုလက်မခံပါဘူးခုချိန်ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နားလည်ရမယ့်အချိန်အမှန်တရားကိုလက်ခံပြီးကိုယ့်ဘက်သူ့ဘက်အခွင့်အရေးတွေကိုနားလည်ပြီးနီးလန်းရှာပွေရမယ့်အချိန်ပါ
လက်ရှိအချိန်ထိတာလီဘန်တွေဟာအာဖဂန်စစ်ရဲနဲ့တွေ့ဆုံဆွေးနွေးဖို့လက်မခံသေးပါဘူး။အစိုးရဟာအမေရိကန်ရဲ့ရုပ်သေးရုပ်ဆိုပြီးတော့ဒီလက်ရှိဆွေးနွေးပွဲကိုတက်လာတဲ့အာဖဂန်စစ်ရဲကုစရီဟာလည်းအစိုးရကုစားပြုအနေနဲ့မဟုတ်ဘဲနဲ့တူးချင်းသဘောနဲ့လာတက်ကြသူတွေပါ။အာဖဂန်ရင်းနဲ့ပတ်သက်ပြီးတော့ပဲအမေရိကန်နဲ့တာလီဘန်ဆက်ဆက်ညှိနှိုင်းသူတွေကြားခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇွန်လ29ရက်နေ့ဒိုဟာမြို့မှာကျင်းပခဲ့ပါတယ်။တာလီဘန်တွေအနေနဲ့နောက်ဆုံးအဆင့်ငြင်းငြင်းသဘောတူညီချက်ရယူဖို့အတွက်အာဖဂန်ဆူရနဲ့တွေ့ဆုံရလိမ့်မယ်လို့အမေရိကန်ဆူရကပြပြတသားပြောဆိုခဲ့တဲ့အကြောင်းအာဖဂန်ပြည်နယ်တည်မြဲရေးဆိုင်ရာအမေရိကန်ထူးကူစလေဇမီခါလီဇတ်ကပြောပါရယ
် We have made progress but no
တိုးတက်မှုတွေရှိပေမဲ့နောက်ဆုံးအဆင့်သဘောတူညီချက်တော့မချမှတ်နိုင်သေးဘူ
းနှစ်ဖက်ဆွေးနွေးမှုတွေကိုအင်္ဂါနေ့မှာပြန်လည်စတင်ဖို့ရှိပြီးကာတာနဲ့ဂျာမနီနိုင်ငံတွေကစီစဉ်ဆောင်ရွက်မှာပါ
The efforts made by many over the past few years and months, especially the ongoing talks between the United States and the United States,
the United States has opened up a historical opportunity to the United States. သမိုင်းဝယ်ခွန်လန်းတရလမ်းပွင့်လာခဲ့ပါတယ်ဒီလိုဆွေးနွေးပွဲတွေကအရေးကြီးပေမဲ့လုံလောက်မှုတော့မရှိသေးပါဘူးအဲ့ဒါပြေသွားတဲ့အစည်းအဝေးညီနိုင်မှုလုပ်ငန်းစဉ်တွေဖြစ်လာအောင်လုပ်ရပါလိမ့်မယ
်အာဖဂန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာဂျာမနီအထူးကိုယ်စားလှယ်မာကတ်စ်ပေါ်ဇယ်ပြောသွားတာပါ18နှစ်ကြာပြည်တွင်းပြည်ပခါကြီးအဆုံးတတ်နိုင်ဖို့အတွက်ပြိုင်ပွဲအဖွဲ့တွေတနည်းအနေနဲ့ကဆွေးနွေးခဲ့ကြတဲ့တစ်ချိန်တည်းမှာပဲအာဖဂန်ဂါစနီမြို့မှာတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ14ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒန်ရသူရရဲ့သုံးပုံတစ်ပုံကကလင်းငယ်တွေပဲဖြစ်ပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားတာပါရှင်ဒေါသရှင်များရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟာပြန်ပြည့်မြဲတဘာဝစွန့်အင်အုံပြုတဲ့ပြည်နယ်တွေထဲမှာရှေ့တိုင်းရောက်နေတဲ့ပြည်နယ်ပါလာမယ့်2045ခုနှစ်ရည်မှန်းချက်ထားပြီးတော့ပြည်နယ်တွင်အုံပြုနေတဲ့လျှက်စစ်စွန့်အင်ကိုနေရောင်ခြည်နဲ့လေစွန့်အင်အပအဝင်တဘာဝပတ်ဝန်းကျင်အတွက်ညှဉ်းနှံမှုမဖြစ်စေတဲ့ပြန်ပြည့်မြဲတဘာဝစွန့်အင်တွေကိုတုံးသွားဖို့ကတိပြုထားပါတယ်ဒီလိုဖြစ်လာဖို့မှာတော့စွန့်အင်တိုးလောင်းရတဲ့အခက်အခဲရှိနေပါတယ်ရေအားကိုတုံးပြီးတော့စွန့်အင်တိုးလောင်းတဲ့နည်းနဲ့ဘက်ထရီနည်းပညာတိုးတက်တွင်ကျယ်လာရင်တော့ကာဗွန်ဒိုင်အောက်ဆိဒ်တန်ငွေ့ထုတ်လုပ်မှု3ညရခိုင်နှုန်းအထိလျှော့ချရေးဆိုတဲ့ရည်မှန်းချက်အောင်မြင်ဖို့ဖြစ်လာနိုင်တဲ့အကြောင်းမိုက်အိုဆာလီဗန်သတင်းပေးပို့ထားတာကိုကုဝင်းခမောင်ကပြောပြထားပါတယ်ရှင်
။ကယ်လီဖိုးနီးယားပြည်နယ်ဟာ2030ခုနှစ်ကျရင်စွန့်အင်30မှု60ရာခိုင်နှုန်းကိုပြန်ပြင်းမြဲတဘာဝစွန့်အင်တွေကိုပဲသုံးစွဲမှာဖြစ်ပြီး2045ခုနှစ်ကျရင်ကာဗွန်တန်ငွေ့ထုတ်လုပ်မှု3ညရခိုင်နှုန်းဖြစ်ရမယ်လို့ကတိပြုထားတာပါ။ Los Angeles မြို့မြောက်ဖက် Castoric ရေကန်ကြီးမှာနှစ်ဆင့်ခံရေလောင်ကန်တိဆောက်ပြီးရေအားကိုအသုံးပြုပြီးလျှက်စစ်စွမ်းအင်တိုးလောင်ထုတ်လုပ်ပေးတဲ့စက်ရုံကတော့ဒီမှန်းချက်အတွက်အထောက်အကူဖြစ်နိုင်ပါတယ်။စွမ်းအင်များပြားကိုတိုးလောင်ပေးထားနိုင်တဲ့ဒီနေရာဟာအမေရိကန်တခွန်းကရေအားသုံးလျှက်စစ်စွမ်းအင်စက်ရုံ40ထဲမှာတစ်ခုပါပါတယ်။ဒီစက်ရုံလောက်မကြီးတဲ့အလားတူစက်ရုံတစ်ခုကနေဆန်ဒီယေဂိုမြို့ရဲ့စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းပေးနေတာရှိသလိုဒီလိုစက်ရုံတွေအများပြားတိုးချက်တိဆောက်ဖို့ကြိုးပမ်းနေတာတွေလည်းရှိပါတယ်။ဆန်ဒီယေဂိုခရိုင်ရေအေးမြင့်စီမံခန့်ခွဲရေးဌာနက Gary Basket ကအခုလိုပြောပါတယ
်နေကင်းဘက်စွမ်းအင်တွေပူရှမ်းနေချိန်မှာရေကိုအထက်ကိုစုပ်ယူဆွဲတင်ထားပြီးတနေ့ကကုန်သွားတဲ့ချိန်ကျမှဒီရေကိုပြန်လည်ပတ်စွမ်းအင်ထုတ်ပြီးမဟာတာပေလိုင်းနေစီဖြန့်ဝေပေးတာပ
ါရုပ်ကျွင်းလောင်စာတွေလောင်ကျွမ်းခံပြီးတော့မှစွမ်းအင်တိုးလောင်ထုတ်လုပ်တာမဟုတ်ပဲရေအားကိုသုံးပြီးစွမ်းအင်ပမာဏအများပြားကိုတိုးလောင်ပေးထားနိုင်တဲ့နည်းဖြစ်ပါတယ်ပမာဏသိပ်မများလာတဲ့စွမ်းအင်တွေကိုဘက်ထရီနဲ့တိုးလောင်ထားနိုင်သူကျက်စစ်ကားတွေနဲ့နောက်ဆုံးပေါ်ခင်မီကားတွေမှာဒီလိုဘက်ထရီကိုသုံးကြတာပါကယ်လီဖိုးနီးယားတက္ကသိုလ် Riverside သုတေသနဌာနကသုတေတီစာဒူးဦးလာကအခုလိုရှင်းပြပါတ
ယ် In our cell phones in our laptop computers
လက်ကင်မိုဘိုင်းဖုန်းတွေ laptop computer တွေမှာသုံးတဲ့ဘက်ထရီမျိုးတွေပါဒီလိုဘက်ထရီကဈေးကြီးပါတယ်ဆိုတော့ဒီနေရာမှာအခက်အခဲကစွန့်ရင်အများပြားကိုတူလောင်းပြီးဖြန့်ဖြူးပေးနိုင်တဲ့စနစ်ကုန်ကြစရိတ်သက်တာတဲ့စနစ်ဖြစ်ဖို့ပါ
လုံးလုံးစဲဘက်ထရီနဲ့စွမ်းအင်များပြားတိုးလောင်နိုင်တဲ့အခြေအနေမျိုးမရှိသေးခင်မှာစွမ်းအင်ပမာဏအများကြီးကိုတိုးလောင်ထားနိုင်ဖို့ကရေအားကိုပဲအသုံးပြုနေရတာပါဒီလိုစွမ်းအင်တိုးလောင်ဖြန့်ဖြူးပေးနိုင်တဲ့စီမံကိန်းကြီးတစ်ရပ်ကို Las Vegas မြို့အနီးက Med ရေကန်ကြီးမှာတည်ဆောက်ဖို့ Los Angeles မြို့စွမ်းအင်အရာရှိတွေကကြိုးပမ်းနေပါတယ်ဒီမြို့မှာပဲ Hoover ရေလောင်တမန်ကနေလည်းလက်ရှိရေအားနှက်စစ်စွမ်းအင်ထုတ်လုပ်ပေးနေတာရှိပါတယ်လက်ရှိရှိနေတဲ့စွမ်းအင်စက်ရုံတွေမှာရေအားကိုသုံးပြီးတဘာဝစွမ်းအင်တွေကိုတိုးလောင်ထားပြီးလိုအပ်သလိုပြန်လည်ဖြန့်ဖြူးပေးတဲ့နည်းစနစ်တွေထားရှိနိုင်မယ်ဆိုရင်တော့ဒေတာရင်းကာဗွန်တန်ငွေ့ထုတ်လုပ်မှုအခုတက်ပိုရော့ကျသွားနိုင်ပွဲရှိပါတယ်ခင်ဗျာ
ကိုဝင်ခမောင်ပါရှင် VOA American တန်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလမီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
မေဂန်မက်ဆီကိုနယ်ကြားတရားမဝင်ရွှေ့ပြောင်းလာသူတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာလူတွေပြစ်သိမ့်ကြံ့နေပြီးအစားအသောက်မလိုလောက်တာမိင်္ဂလာစနစ်မပြည့်စုံတာတွေရင်ဆိုင်နေရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်မိမေလုံခြုံရေးဌာနကြီးကဲတွေကပြန်လည်ညှင်းဆုံနေကြပါတယ်။အမေရိကန်လွှတ်တော်အမတ်တွေကတော့ရွှေ့ပြောင်းလာတဲ့သူတွေအပေါ်ဒီထက်ပိုပြီးကောင်းကောင်းမွန်မွန်ထားဖို့စောင့်ရှောက်ဖို့တောင်းဆိုနေပါတယ်။တက်ဆက်စ်ပြည်နယ်ကလင်တမြို့မှာရှိတဲ့ထိန်းသိမ်းရေးစခန်းကိုပြီးခဲ့တဲ့အပတ်ကသွားရောက်ခဲ့တဲ့အမေရိကန်အောက်လွှတ်တော်အမတ်Alexandria Ocasio Cortez ကအခြေအနေကိုခုလိုဝေဖန်ပါတယ
်။ No woman should ever be locked up.
တခြားသူတယောက်ကိုထိခိုက်နာကျင်အောင်မလုပ်တဲ့ဘယ်အမျိုးသမီးကိုမဆိုအချင်းကန်းတွေမှာချုံအောင်မထားသင့်ပါဘူး။ရေနဲ့တခြားအခြေခံလိုအပ်ချက်တွေကိုအခွင့်အရေးနဲ့အညီပေးရပါလိမ့်မယ်
။နေကြာဒေသအခြေအနေစီးရင်ခန်းစာတွေနဲ့သတင်းတွေမှာအချင်းစကန်းတွေမှာလူတွေပြစ်သိမ့်ကျနေတဲ့အကြောင်းနဲ့အချင်းကြာကြီးချုံအောင်ထားတာတွေကိုထောက်ပြရေးသားကြပါတယ်။အမေရိကန်မိမေလုံခြုံရေးဌာနယာယီအကြီးအကဲကေဗင်မက်ကလနန်ကတော့ဒီနှစ်ထဲမှာပဲဝင်လာတဲ့ရွှေပြောင်းလာသူတွေကိုလက်ခံထိန်းသိမ်းနိုင်ဖို့သူတို့ဌာနကအတတ်နိုင်ဆုံးလှုပ်ဆောင်နေတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်။
We've had over 500,000 people cross our southern border.
တောင်ပိုင်းနယ်ကြားကိုဖြတ်လာတဲ့သူ5သိန်းကျော်ရှိပါတယ်။ဖြတ်လာတဲ့သူအများစုဟာမိသားစုလိုက်လာတာလူကြီးမပါပဲကလေးတွေကြီးတက်တက်ရောက်လာတာတွေနဲ့တယောက်ထဲရောက်လာတဲ့သူတွေပါ။
အစားအသောက်မလုံလောက်ဘူးမိန်လာစနစ်မပြည့်စုံဘူးဆိုတဲ့သတင်းတွေကမခိုင်မာတဲ့သတင်းတွေလို့လဲမက်ကလနန်ကပြောပါတယ်အချိန်တွေတိုးတက်အောင်လှုပ်ဆောင်နေတဲ့အကြောင်းသူက ABC ရုပ်သံကနေရှင်းပြပါတ
ယ် So we've done a tremendous amount since December 30th
when our robot ကအတန်းနိုင်ဆုံးပြည့်စုံအောင်လုပ်ပေးထားတာပါအရင်ကနေကြားတစ်လျှောက်ဆေးကုသပေးတဲ့နေရာ20ပဲရှိခဲ့ပေမဲ့ဒီဇင်ဘာလ30ရက်နောက်ပိုင်းနေရာ200အထိထပ်တိုးဖွင့်ထားပါတယ်တက်တောင့်တက်တာနေနိုင်မဲ့ယာယီတဲခိုစရာအဆောင်တွေစောက်ပေးထားပါတယ်။ကောင်းကောင်းမွန်မွန်အဆောက်အုံတွေပါ။မျက်နှာကျက်အမြင့်ကလေးနဲ့မိသားစုတွေအတွက်အခန်းတွေပါတဲ့အဆောက်အဦတွေပါ
။ဒါပေမဲ့လည်းဒီမိုကရက်အောက်လွှတ်တော်အမတ်ရာရှိဒါဒဲလစ်ကတော့ခုလိုဝေဖန်ပါတယ်
။ I mean what I saw was a number of people at 14 up to 14 in one area.
ကျွန်မမြင်တာကတော့14ယောက်လောက်ရှိမယ်။ကျမ်းမြင်မှမအိတ်နေကြတာ။တချို့ကရေမချိုးရတာ15ယောက်လောက်ရှိပြီလို့ပြောတယ်ရှင့်။
အလုပ်တော်မှာရရှိတဲ့တယ်လီဖုန်းပြီးခဲ့တဲ့ဘက်ကတက်ဆက်စ်ပြည်နယ်ကလင်ကိုသွားခဲ့တဲ့လွှတ်တော်မှတ်တွေကဒူးပါ
။ I mean I don't know how to explain to people what we saw when we're
မြင်ခဲ့ရတာကိုဘယ်လိုရှင်းပြရမှန်းတော့မသိပါဘူး။လူတွေကိုရှင်းပြတဲ့အခါသူတို့ကကျမတို့ကိုပြန်ကြည့်ပြီးတော့မဖြစ်နိုင်ဘူးလို့ပြောနေကြတယ်။ကျမတို့ကိုယ်တိုင်အဲ့ဒီကိုသွားကြည့်ခဲ့ကြတာပါ
။နေကြမှာတရားမဝင်ရှေ့ပြောင်းလာတဲ့ကိစ္စတွေကိုဂိုင်တွေဖို့အရေးပေါ်ရန်ပုံငွေဒေါ်လာ 4.6 ဘီလီယံသုံးစွဲရေးမကြသေးခင်ကပဲအမေရိကန်လွှတ်တော်ကဒီပြုခဲ့ပါလေ။အဲ့ဒီသုံးစိတ်တွေထဲမှာထိန်းသိမ်းစခန်းတွေမှာရောက်နေတဲ့မိသားစုတွေကလေးတွေကိုပို့ပြီးတော့ကောင်းကောင်းမွန်မွန်စောင့်ရှောက်ဖို့အခြေအနေကောင်းမွန်အောင်လှုပ်ဆောင်ဖို့သုံးစိတ်တွေလည်းပါဝင်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။ဒီတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေကွန်ထုတ်ဆရာအများပြရှိနေတဲ့ကိစ္စကိုဆွေးနွေးကြမှာပါ။အထူးသဖြင့်တော့မကြသေးခင်ကနေပြည်တော်မှာဖြစ်သွားခဲ့တဲ့ Victoria လေးရဲ့တန်ငယ်မရိမှုအပါအဝင်တခြားမရိမှုတွေမှာကင်တွယ်ဖြစ်ရှင်းပုံတွေလည်းကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ မြန်မာနိုင်ငံရှိနေမြကွန်ရက်ကလူခွင့်ရေးရှိနေကြီးဦးသိန်းတန်းဦးနောက်အင်းစိန်မြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်အမျိုးသမီးနဲ့ကလေးတငယ်များအခွင့်အရေးဆိုင်ရာကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဒေါ်စုဇန္နာလလဆိုးတို့ကိုဖိတ်ကြားထားပါတယ်တခြားပါဝင်ဆွေးနွေးကြမဲ့ပုံကိုယ်တွေလည်းကျွန်တော်တို့ဒီလိုင်းပေါ်မှာရောက်နေပါပြီပထမဆုံးတော့ကျွန်တော်နေပြည်တော်မှာဇွန်လ16ရက်နေ့ကဖြစ်သွားခဲ့တဲ့ဗစ်တိုးရီးယားလေးရဲ့တငယ်မလေးမှုကြောင့်မဆွေးနွေးခင်ရတက်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်မှာကန့်တွယ်ပုံကိုပဲကျွန်တော်တို့အရင်ဆွေးနွေးကြပါလေဦးသိန်းတန်းဦးအရင်ဆွေးနွေးပေးသေးကြပါလေခင်ဗျာရတက်ဖွဲ့ရဲ့ရာဇဝတ်မှုတွေပေါ်ချင်းကပ်ပုံတွေဟာအားလုံးမဟုတ်ပေမဲ့အများစုဟာအတော်လေးဝေဖန်ထောက်ပြစရာဖြစ်နေတာဘာကြောင့်ပါလဲ
နှစ်ချက်ပေါ့ဗျာဖိတ်ချက်ကတော့ capacity ပေါ့ capacity ကရဲတပ်ဖွဲ့ရဲ့စွန်းအားပေါ့စွန်းအားကရုပ်ဝတ္ထုပစ္စည်းရောပစ္စည်းကရိယာပေါ့နော်အဲ့ဒါခေတ်မီမှုရောတတ်ပညာအပိုင်းပေါ့နော်အပညာရဆရာအပိုင်းမှာတစ်ချက်ဒုတိယချက်ကလူအင်အားဘုရားပြာရဲကဒီလူရှိအားမှာတယောက်ဆိုကျွန်တော်တို့မယုံပါဘူးအဲ့ရဲတပ်ဖွဲ့အင်အားမလုံတော့ဘူးဗျအဲ့ဒီအခြေအနေမှာခုနပြောသလိုအရင်ချင်းကတည်းညံဖြင်းပစ္စည်းကရိယာတော့မကောင်းနော်အဲ့ဒီခါကျတော့ဟိုရှိတုန်းကရည်ရွယ်ဆိုတာဗျာကျွန်တော်တို့အများကြီးကျွန်တော်တို့မိခဲ့ပါတယ်ဆိုတော့အဲ့ဒါမျိုးမဟုတ်တော့အခုကျတော့ဟိုအမှုတွေကမပေါ်ဒါဘာဒီရဇမှုကျလို့နေလို့ညာညာသူတို့ကဤရဲ့မဲနဲ့အနေထားအရာစိတ်ကျင်တဲ့ဆရာတိတ်ရှိတယ်လို့ကျွန်တော်တို့မထင်ဘူးဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပါမယ်ကျွန်တော်အခုဆက်ပြီးတော့ဒေါ်စုဇန္နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဒေါ်စုဇန္နာလလဆိုးဟာဒီလွတ်တော်အမှန်လည်းဖြစ်တယ်နောက်ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆိုင်ရာကော်မတီမှလည်းတာဝန်ရှိတဲ့သူတူဖြစ်နေပြန်တော့အခုနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့အမှုဟာလည်းအမျိုးသမီးလည်းဖြစ်တယ်ကလေးငယ်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒီကိစ္စမှာရဲတပ်ဖွဲ့ရဲ့ချစ်ကပ်ပုံကဘာတွေများလွှဲချော်နေသလဲဆိုလိုချင်တာကတော့ဟိုလူမှုကွန်ရက်တွေမှာအများစုကရေးနေကြတာအခုတရားခံထိုးကြွေးခံရတယ်ဆိုတဲ့ပုံစံမျိုးရေးကြတာတွေရှိတယ်နောက်ပြီးတော့စကြတဲ့ကောအမှုကိုစပြီးဖော်ထုတ်ဖို့ကြိုးစားတဲ့နေရာမှာရတဖွဲ့ရဲ့ပြောဆိုမှုတွေဟာရှင်းတော့မညီဘူးဆိုပြီးတော့ထောက်ပြစရာတွေဖြစ်နေတော့ဒီကိစ္စမှာရောဆရာမရဲ့အမြင်ဘယ်လိုရှိသလဲအရင်ကြားပြရစေ
။ဟုတ်ကဲ့ဒီဟိုရဲတွေဟိုစပါတော့လုံပုံကိုင်းပေါ့နောက်ပြီးတော့ဒီဒရင်းသာရှင်းလင်းပွဲမှာလည်းဖြေကြားပုံကိုပြည်သူတွေကလည်းအဲ့ဒါကိုဟိုအားရချင်မှုမရှိဘူးပေါ့နော်အများကြီးမေခွန်းနဲ့ပြတ်မေးတာကိုလည်းတွေ့ရပါတယ်ဒါတော့ကျမထင်တယ်ပြမဆုံးအတွေ့အကြုံမဟုတ်ပါဘူးကျမတို့လူတော်ကိုယ်စားလေးအနေနဲ့လည်းပဲ check and balance ပေါ့နော်ဒီလုပ်တဲ့အခါမှာကျမကိုယ်တိုင်ပေါ့နော်ဒီရဲတပ်ဖွဲ့နဲ့ဆိုင်တဲ့မေးခွန်းတွေကိုလွတ်တော်မှာလည်းမေးဘူးပါတယ်မေးခဲ့ဘူးပါတယ်ပေါ့နော်ဆိုတော့အဲ့လိုပါပဲဟိုမေးခွန်းမေးတယ်ဖြေတယ်သို့တော်လည်းဟိုအဖြေကိုမရောက်ဘူးအဲ့လိုမျိုးပုံစံမျိုးတွေအများကြီးတွေ့ရတယ်ပေါ့နော်ဆိုတော့ဒီအခုတော့ဖြည့်ရှင်းတဲ့ကိစ္စပေါ်မှာလည်းဒါအများပြည်သူကအားရကျင့်တတ်မှုမရှိဘူးဆိုတာတော့ပေါ်လွင်ပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျဘာလို့ဆိုတော့အခုလူမှုကွန်ရက်တွေမှာရေးကြတာဟိုရဲကိုတော့အားကိုးလို့မရတော့ဘူးလွတ်တော်မှာတည်းပဲကူကြပါအောင်ဆိုပြီးရေးကြတဲ့သူတွေလည်းရှိတယ်လေနောက်တစ်ခါတော်တော်ရှင်တယောက်ကလည်းကျွန်တော်တို့ရှိမှရေးထားတာလင်းလင်းဆိုတဲ့အကောင့်နဲ့ပေါ့ CID တဲ့မီဒီယာကနေပြီးတော့စုံစမ်းဖော်ထုတ်ပေးပါခင်ဗျာဆိုပြီးတော့သူကကွန်မန့်ရေးထားတာရှိပါတယ်ဆိုတော့ဟိုလွတ်တော်အနေနဲ့ကောဒီကိစ္စမှာဗာများလုတ်ပေးနိုင်တာရှိပါသလဲဒါမျိုးကိစ္စမျိုးမှာပေါ့နော်ဟိုလွတ်တော်ကဥပဒေပြဋ္ဌာန်းတာတော့ရှိတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းပြီးမလိုက်နိုင်ရင်လည်းအလကားပဲဆိုတော့ဒီနေရာမှာလွတ်တော်ရဲ့အခန့်ကဏ္ဍကဘယ်လိုများပါဝင်လို့ရနိုင်မလဲ
โอเคကျမအနေနဲ့ကတော့အဲ့လိုမျိုးပေါ့နော်မိတ်ဆွေတွေကနေပြီးတော့ဟိုအခုညတောင်းတဲ့ခါနောက်ပြီးတော့ကျမကအခုကတော့အမျိုးသမီးနဲ့ကလေးအခွင့်အရေးကော်မတီမှာတော့တာဝန်တော့မရှိတော့ပါဘူးသို့တော်လည်းအဲ့ဒီမြို့နယ်ကနော်ကိုစားပြုထားတဲ့ကိုစေနဲ့တော့ကျမအဆက်မပြတ်ပေါ့နော်ဆက်သွယ်ပြီးတော့မှဟိုစာပေါ့နော်သူကိုလည်းအားပေးနေတယ်ပေါ့နော်အဲ့လိုလှုပ်ဆောင်နေတာရှိပါတယ်အဲ့တော့ဒီဟိုဥပြုစရာတော့ပေါ့နော်သူရဲ့ဒီတက်ဆိုင်တဲ့ဟို constituency နဲ့ဆိုင်တဲ့အမှတ်ကသူလည်းပဲဟိုတော်တော်လေးတဲဥဝင်လုတ်ပေးနေရဆိုတာကိုသိရပါတယ်အာသို့တော်လည်းပေါ့နော်ဟိုအကြောင်းတောင်းတော့အကြောင်းနေကြပေါ့နော်ကျမတို့ဓာတ်ရိုက်ဟိုဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှလည်းရှိတယ်အဲကျမအနေနဲ့ဒီအတွေ့အကြုံအရဆိုလို့ရှိရင်အဲကျမရဲ့ဒီလက်ဆန္ဒနယ်မြေမှာကလေးတယောက်ပေါ့နော်အဲ့လိုပဲတက်ငယ်မတိန်ငါးနှစ်ကလေးလေးကိုဒီလိုမျိုးတက်ငယ်မတိန်ပြုကျင့်ခံရတဲ့အခါမှာဒီရဲတပ်ဖွဲ့ရဲ့လုံမီးကင်ကြီးကိုကျမဟိုတိတ်ပြီးတော့ဟိုအဆင်မပြေလို့ကျမလွတ်တော်မှာမေးဘူးပါတယ်အဲ့မှာဘာဖြစ်သွားလဲဆိုတော့ဒီဟိုတက်ငယ်မတိန်ကိုကျမကိုတိုင်တဲ့အခါမှာကျမရဲစခန်းမှာအမှုတော်ဖွင့်လိုက်ပါလို့ပြောတဲ့အချိန်မှာပဲသူတို့တော်ဖွင့်တယ် 6 ပေါ့နော်အဲ့ကလေးလေးကိုခေါ်ထားပြီးတော့မိကုန်းနေတစ်ခုပြီးတစ်ခုမေးတယ်နောက်ဆုံးတော့သူတို့အနေနဲ့ဒီကာရီကန်ရှင်မိသားစုအနေနဲ့ခဏနှုံးလို့ဒါကျမကိုအကြောင်းကြားလို့ကျမကလည်းပဲစကမ်းကိုပေါ့နော်ဟိုဘာကြောင့်အလောက်ကြာတာလဲလို့မေးတဲ့အခါမှာပေါ့နော်ဒီလိုမျိုးကလေးတယောက်ကိုမမေးအပ်တဲ့မိကုန်းကိုထက်တာလေးလေး6နိုင်လုံးလုံးမေးတယ်မေးတဲ့လူကလည်းအမျိုးသားနော်ရဲအရာရှိဖြစ်နေတဲ့စသည်ဖြစ်ပေါ့နော်ကျမအားလွတ်တော်မှာမေးလိုက်တယ်နော်နောက်ပြီးတော့ကျမတခါလည်းမိကုန်းပေါ့နော်ဒီရဲလှုပ်ထုံးလှုပ်နှီးတွေကိုနော်ဒီဟိုစာပေါ့နော်ဒီကျမရဲရဒီဟိုစာပေါ့ sensitivity ရှိအောင်ပေါ့နော်သင်တန်းပေးဖို့ပေါ့တခါလည်းမေးလိုက်တဲ့အခါမှာဒါကတော့လာဖြေတာပေါ့နော်ဒီဒီတဲ့ရရတော့လာဖြေတယ်ဒီရဲတက်ဖွဲ့တွေကိုလည်းသူတို့တင်တန်းနေပြီးနေပါတယ်နောက်ပြီးတော့ဒီအမျိုးသမီးရဲနေရလည်းပဲ9ရာခိုင်နှုန်းပဲရှိတဲ့အတွက်ကြောင့်ဒီလိုမျိုးပေါ့နော်ဒီကလေးနဲ့အမျိုးသမီးကိုမေးတဲ့အခါမှာအမျိုးသမီးရဲနေတယ်ပြပြဝဝမထားနိုင်ပါဘူးဆိုသူအဲ့လိုမျိုးဖြေသွားတယ်ဒါမဲ့ဟိုဒါကကျမတို့ကတော့ပြည်သူတွေရဲ့အတောင်ချင်ဟပ်ပြီးတော့ကျမတို့မေးရတယ်မေးခွန်းဖြစ်တယ်ဒါမဲ့ဖြေတာကတော့နော်ဒါသူတို့အပိုင်းဖြစ်တယ်ဟိုဒီပြန်ပြတော့ကြားရတဲ့ပြည်သူတွေကတော့ဒါရှင်းနေမှုရှိမရှိဆိုတာတော့ဒါအားလုံးသိပါတယ်ဟုတ်
ဟုတ်ကဲ့ဟိုဟိုစစောကဆရာမပြောတော့လို့ပါတကယ်ဟိုလွတ်တော်မတ်တီအနေနဲ့ကူညီပေးပါအောင်ပါညာဆိုပြီးလူမှုကွန်ရက်မှာရေးတယ်ဆိုတာလည်းတကယ်တော့ကျွန်တော်ကစောစောကဟိုနာမည်ထုတ်မပြောချင်လို့ဦးဖြိုးစရာတော့ဓာတ်ရိုက်နာမည်တက်ပြီးတော့သူ့ရဲ့အကောင့်မှာရေးနေကြတဲ့ command ကိုကျွန်တော်ကဆိုလိုချင်တာဖြစ်ပါတယ်ဆရာမပြောလိုက်လို့ကကျွန်တော်လည်းအခုနာမည်ထုတ်ပြောလိုက်တာ
လေးလုတ်ပေးနေပါတယ
်ဟုတ်ကဲ့
သူအနောက်ကနေပေါ့နော်
ခုရှိတာဟုတ်
စင်ဆက်မပြတ်ပေါ့ဒီရဲရဲစခန်းလည်းသူဖုန်းနေပါရဲ့ဆက်နော်သူကိုယ်တိုင်လုတ်ပေးနေတယ်လို့ကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ဦးဖြိုးစရာတော့ကတော့ဒီကိစ္စမှာဒီ Victoria လေးမှုမှာသူကဓာတ်ရိုက်တက်ဆန်နေတဲ့လွတ်တော်နေမီကဘောကလွတ်တော်ကိုယ်စားလှယ်ပေါ့နော်ဒါမဲ့ဆ iam ကဆိုတော့ပြောခဲ့လို့ဆ iam နေမြေမှာဖြစ်တဲ့ကိစ္စမှာကောဟိုတာဝန်ရှိတဲ့သူတွေလွတ်တော်မှာခေါ်ယူမေးမြန်းတယ်အမေကွန်းထုတ်တယ်ဆိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကောဆိုလိုချင်တာကဟိုတာဝန်ကျေအောင်မလုပ်တဲ့လူဒါမှမဟုတ်လို့ရှိရင်လည်းအမှုမှာမပေါ်အောင်ဟိုပါပေါ့တစိုးလက်ဆောင်ယူပြီးတော့လုပ်တဲ့ရဲရရှိရှိတဲ့ဆိုရင်ချက်ချင်းအရေးယူတာအပြစ်ပေးတာမျိုးယာတို့ကဖြုတ်ချတာမျိုးလုပ်လို့မရနိုင်ဘူးလားလွတ်တော်အနေနဲ့အဲ့လောက်ထိဟိုဘာပေါ့ဆန်ရှင်လုပ်လို့ရတဲ့ပုံစံမျိုးမရှိဘူးလားဆရာမအ
ဲ့ဒါကတော့ဟိုစပေါ့နော်ဒါကတော့အားလုံးဒီတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတော့ကျွန်မသိပြီးတော့ဟိုခြုံငုံပြီးတော့ပြောလို့မရပါနဲ့ကျွန်မရဲ့ဒီလွတ်တော်ကျွန်မရဲ့ constituency ပေါ့နော်ကျွန်မရဲ့မဲဆန္ဒနယ်မြေမှာဖြစ်တဲ့ကိစ္စလေးတွေတော့ကျွန်မဥပမာပေးလို့ရပါတယ်ဥပမာအပြင်ကျွန်မရဲ့ဒီမဲဆန္ဒနယ်မြေမှာရှိတဲ့ရဲအရာရှိတယောက်ကဒီလိုမျိုးဟိုတာဝန်ထမ်းဆောင်တဲ့အခါမှာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်နဲ့ပူးပေါင်းမှုမရှိတဲ့အခါမှာကျမတို့အနေနဲ့အချက်ကိုတင်ပြတဲ့အခါမှာဟိုအရေးယူမှုတွေတော့ရှိပါတယ်ဟုတ်ကဲ့အရေးယူပေးတာတွေတော့ကျမတို့တွေ့ကြုံခဲ့ရပါတယ်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာမကျေးဇူးတင်ပါဆရာဦးတင်တောင်းဦးဘက်ကိုကျွန်တော်တစ်ဖက်ပြန်လိုက်ကြပါတယ်ဟိုဆရာတို့အဖွဲ့အနေနဲ့လည်းဟိုဆရာတို့ဒီဟိုရှင်းနေတဲ့ကွန်ရက်ကလည်းကြီးညာချက်ထုတ်ထားတယ်ဒီကိစ္စဒီဗစ်တိုးရီးယားလေးအမှုပေါ့နော်မအမှုမှန်ပေါ်ပေါ်ရေးအတွက်ဆရာတို့အနေနဲ့စိုးရိမ်မှုရှိတယ်အနည်းကလည်းအများအားစောင့်ကြည့်နေမယ်ပြီးတော့လိုအပ်လို့ရှိရင်နိုင်ငံတကာဟိုဥပဒေပညာရှင်အသင်းတွေကွန်ရက်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်ဆရာဆရာတို့အခုဘယ်အတိုင်းအတာအထိကူညီပါဝင်မှုရှိနေပြီလဲဒါမှမဟုတ်စောင့်ကြည့်နေတဲ့အနေအထားပဲလားဗားရီများလှုပ်ပေးလို့ရနိုင်မလဲအခုကဟိုဆရာတို့လည်းကြားတဲ့အတိုင်းပဲဟိုတရားခံအစ်စ်ကိုဖမ်းမိတယ်မမိဘူးဆိုတာနောက်ပိုင်းမှာမေကွန်ထုတ်ရမယ့်ကိစ္စဖြစ်နေတော့အခုလောလောဆယ်သွားနေတဲ့အမှုလမ်းကြောင်းကိုကမေကွန်ထုတ်ဆရာကြီးအများကြီးဖြစ်နေတော့လေ
ဟုတ်ကဲ့ဗျာဟိုအခုပထမဆုံးကျွန်တော်တို့စတင်လုပ်နေတာတော့ဒီများချက်ထုတ်ပြီးတော့ကျွန်တော်မြန်မာနိုင်ငံရှိနေအပင်တို့နော်ပြည်တော်စုရှိနေအပင်နော်မြန်မာနိုင်ငံရှိနေကွန်ရက်တို့နောက်ကအိုင်လန်တို့အဲအားလုံးပေါင်းပြီးတော့ဟိုကျွန်တော်တို့ကုသလေတွေတွေ့ဖို့ရှိတယ်နောက်အခုလောလောဆယ်ပါဟိုဆွဆွဲခါတဲ့ဒီဘက်ကနေပြီးတော့ကျွန်တော်တို့ဒီဒီအိုင်လန်ကရှိနေဥက္ကမောင်စောတာဝန်ခံပြီးတော့လိုက်ပါဆောင်ရမှာဖြစ်ပါတယ်ဒါကျွန်တော်တို့အခုမှဟိုတရားခံအစ်စ်ဘယ်သူလဲပေါ့နော်အဲ့တော့ကျွန်တော်ဒီမှာတွေ့ရတဲ့အချက်ပါကျွန်တော်တို့လုပ်နိုင်တဲ့အချက်ကတိအချက်ကတော့ကျွန်တော်ဒီညရက်ထုတ်ပြီးတော့မှုဖြစ်စဉ်နဲ့ပတ်သက်လို့ပြောတာပေါ့ဗျာဖြစ်စဉ်နဲ့ပြောမြန်မာနိုင်ငံရဲ့တပ်ဖွဲ့ကထုတ်သွားတဲ့အပေါ်မှာဟိုဖြစ်စဉ်တချို့အရာတွေကဟိုအငင်းပွားစရာတွေဖြစ်နေတာကျွန်တော်တို့မှာ2023ခုနှစ်တရားဥပဒေမတည်ပြည့်နေဘူးလို့ဆက်ရှိတယ်ကွန်တက်မှာကုတ်ပေါ့နော်အဲ့တော့တရားရေးမှာစစ်ဆေးဆောင်ရွက်နေကြပြုပါဘယ်သူကတော့တရားခံပဲဘယ်သူကမလုပ်သွားတာပဲလို့ကျွန်တော်တို့ပြောလို့မရဘူးဗျမစင်ထုတ်နေရှိပါရှိတဲ့အတိုင်းဒီမှာတော့တန်တရားဖြစ်တဲ့လူကဘယ်သူကတော်သူကတနင်္လာအဖြစ်တိုင်ဆုံးသူဖြစ်တယ်။ဘာထောက်ထားတွေရှိလဲ။ဒါတွေကတော့ဆုံးဖြတ်မှာတရားရုံးပါဗျာ။အဲ့လိုတော့အခုကတော့ကျွန်တော်တို့အကြမ်းမကြဘူးဒီရေခံပါလို့ပြောထားတဲ့အချိန်ကြီးရှိတဲ့အခါကျတော့ တရခိုင်ရဲ့ ICCD ရပေါ့ဗျာအဓိပ္ပာယ်ဆိုင်ရာကျွန်တော်တို့ဒီလူမှုရေးနဲ့နိုင်ငံရေးစာချုပ်ဆိုင်ရာခွင့်ပြုတွေရှိပါတယ်အဲ့ဒါတွေထိတိုက်တယ်လို့ဟိုအငင်းပွားဝယ်ဖြစ်တယ်ပေါ့ဗျာအငင်းပွားရလို့ကျွန်တော်တို့ပြောပါဦးအငင်းပွားရဖြစ်တယ်အဲ့တော့အဲ့ဒီအချက်တွေပါကျွန်တော်တို့ထိန်းသိမ်းစောင့်ရှောက်မှာအမှုမှန်ပေါ်မှာပေါ့ဗျာစတဲ့အနားကျောင်းကဒီကောင်းမဲလို့ဆိုတာလွဲပါတယ်
ဟုတ်ကဲ့
အဲ့ဒီတစ်ချက်ပဲနောက်တစ်ချက်ကတော့ဒီ DNA နဲ့ပတ်သက်လို့ကျွန်တော်တို့ဒီခိုးတောင်ကျင်းလူသားမှုမှာဝင်းနေသောကိစ္စမှာလည်းပြဿနာတွေအများကြီးတက်ခဲ့တော့ DNA ကကျွန်တော်တို့ဒီမှာဘယ်လောက်ထိတိကျအောင်လုပ်နိုင်တယ်လဲဘယ်လိုအချိန်မှယူတယ်လဲဘယ်လိုနည်းစနစ်နဲ့လုပ်လဲဆိုတော့ကျွန်တော်တို့ကဟိုတိုင်းရကျွန်တော်တို့ဘာလို့ကြုံမရှိပါဘူးကျွန်တော်တို့ဒီအထူးသဖြင့်ထိုင်းနိုင်ငံကမိတ်ဆွေရှေ့နေတွေနဲ့ဥပအောင်မြတ်တော်နဲ့ပါပါပါထိုင်းကကျွန်တော်တို့ဒီအဲ့တော့အဲ့လိုသူတွေအဲ့အခုဒီမှာဒီကစစ်ဆေးဆောင်တဲ့ business တွေကမှန်ကန်မှုရှိနေရှိပြီးတော့ချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့ပြင်ဆင်နေပြီဖြစ်ပါတ
ယ်။ဟုတ်ကဲ့။အာဦးသေးတောင်ကျေးဇူးတင်ပါခင်ဗျာ။ကျွန်တော်အခုတော်ရရှင်တူကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုဇော်လေလိုင်းပေါ်မှာရှိပါလားခင်ဗျာ
။ဟုတ်ကဲ့ရှိပါခင်ဗျာ
။ဟုတ်ကဲ့။အော်ကျွန်တော်တို့ကအခုကပြောနေကြတယ်။ဟုတ်ကဲ့ဟုတ်ကဲ့။အော်ဆိုတော့အခုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုရှိဘူးဆိုတော့တောက်လျှောက်ပြောလာကြတော့လေအခုဒီကိစ္စမှာလည်းတရားဥပဒေစိုးမိုးမှုမရှိတဲ့နေရာမှာတရားဥပဒေစိုးမိုးမှုရှိဖို့အတွက်ကျွန်တော်တို့ကပြောရတယ်လို့ဖြစ်နေတော့တခုခုများလွဲနေသလားလို့အခုတွတ်တော်အမတ်တွေရှင်းနေတယ်ရှင်းနေတဲ့နေရာဒီဆွေးနွေးပွဲမှာရှင်းနေတော့ကိုယ်စော်လည်းဝင်ဆွေးနွေးပြပါအောင်တရားဥပဒေစိုးမိုးရေးကိစ္စကဘယ်လောက်ထိများမြန်မာနိုင်ငံဟာအားနည်းချက်တွေရှိနေသလဲ
ဟုတ်ကဲ့ပါခင်ဗျာခုနကကိုယ်စော်ဝန်နိုင်ပြောလို့ပါပဲကျွန်တော်တို့ကပထမဆုံးဥပဒေမရှိတဲ့အတိုင်းကြီးမှာဥရီကြောင့်ပြောရတာဥရီနဲ့ရည်ရလားဆိုတဲ့မျိုးအရင်ထောက်ရမလို့ဖြစ်တယ်ဆိုတာနော်ကျွန်တော်တို့တခုချင်းကြည့်လို့ရှိရင်ခုနကဒီမှုဒီလိုရလေးအမှုနဲ့ဖြစ်နေတာတတ်တဲ့ဆိုတော့ဟိုရဲပိုင်းကိုရည်ကြည့်လို့ရှိရင်ကျွန်တော်တို့ရဲဒီဘာလုပ်တတ်တယ်လဲဆိုတဲ့ကိစ္စပေါ့နော်ကျွန်တော်တို့မကြသေးခင်ကမှလွတ်လာတဲ့ဒီရဲမျိုးဘယ်မိုးရနိုင်ဆိုလို့ရှိရင်ဟလာကိုယ်ဝါလုံးနဲ့ကိုကျော်စုအမှုမှာဟလာရဲကနေရှင်ဖမ်းပါတယ်လို့ဟလာအမှုရှင်ဖမ်းတယ်လို့ကျောပဲဦးလေကဒါလက်တလို့အဖြစ်ပြတ်ပေါ့နော်ပြင်ကြရည်အဖြစ်ပြ
တ်အဲ
ဒါရေးဒီအပိုင်းပေါ့နော်အမှုဆွဲတင်နေရေးဒီအပိုင်းအဲနောက်တစ်ပိုင်းကတော့တရားရုံးနေရေးအပိုင်းပေါ့ခင်ဗျာတရားရုံးနေရေးအပိုင်းကဒီမှာဟိုကိုအောင်ရေးသူအမှုကိုကြည့်ရအောင်နော်ကျွန်တော်ကိုအောင်ရေးသူအမှုလို့ရှိရင်ဟလာဟိုတရားခံတွေကိုလွှတ်လိုက်ပြီးတော့မှဟလာမကြည့်မကန်းနေဖြစ်ပြီးတော့မှအခုတခါပြန်ရှိပါညာအစားကြီးဖြစ်ဖြစ်နော်ဥရိယာရှိတွေဖန်ပါညာဆိုတဲ့အပိုင်းဖြစ်ရတာဒါမကြသေးခင်ပေါ့နော်လက်တလို့ဖြစ်တဲ့ဖြစ်ရည်ပေါ့နော်ဒါရေးပိုင်းတရားဝင်ပိုင်းနောက်တစ်ခုကဘလော့တောင်ဝင်ဖြစ်လို့ဆိုတော့ဒါလည်းမကြသေးပါဘူးဟလာဟိုနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကနေဒီတရားမဝင်လို့ကြေညာထားတဲ့အဖွဲ့ကိုဟလာဝင်လူရန်နဲ့တရားဝင်လူရန်နဲ့အဖွဲ့ကလူရန်နဲ့ရနော်လူရန်တော့အဲ့ဒါဟိုမဟာနာဆုံးဖြတ်ချက်ကိုစံ့ညာရောက်တယ်ဆိုပြီးတော့ဟိုသာသနာ့ရေးဝန်ကြီးဌာနကဒီနေ့ထုတ်ရတဲ့အဖြစ်လေဖြစ်တယ်ကကျွန်တော်တို့တိုင်းရဲ့ဥပဒေအခြေအနေကတော့တကယ်အများကြီးပြောရမှာမရှိပါဘူးနော်နေပေပေါင်းဆိုမှဟလာဥပဒေကိုကံကြေချင်ရသူတွေရောဒါရီယောပိုင်းကအလိုလိုကျော်ကျော်ဖြစ်နေတာရတော့အမှန်ထင်ရှားပါတယ်ခင်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျေးဇူးတင်ပါတယ်အဲ့တော့ဦးသိန်းတောင်းဦးရေဆိုတော့တရားဥပဒေစိုးမိုးရေးကျွန်တော်တို့ခက်နည်းနည်းခက်အချင်းချင်းလေးဆွေးနွေးကြအောင်တရားဥပဒေစိုးမိုးမှာစောစောအလိုပြောခဲ့တဲ့အစဉ်အဆက်ကျွန်တော်တို့မကြသေးခင်ပူပူနွေးနွေးဖြစ်သွားတဲ့ကိစ္စတွေကလည်းရှိတယ်ဆိုတော့ဒါတွေကဟိုတန်တရားအပေါ်တန်တရားတွေထပ်ပြီးဆင့်စရာတွေဖြစ်လာနေတော့ဟိုဒီအမှုကိုဟိုအမှုမှန်ပေါ်ပေါ်ရေးကိစ္စမှာရဲဘက်ကအခုပြောနေတာဟာအထူးသဖြင့်အခရာကြတယ်လို့ဖြစ်နေတော့ဒေသရှင်နေမွေးကိစ္စအနောက်ကိုင်းကန်ဒီကြောင်းဘက်ကပြောတဲ့ကိစ္စတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ပြောနေကြတော့ဒီဟာကိုပေါ်ပေါက်ဖို့ဟာကဟိုလွယ်လွယ်နဲ့ဖြစ်ပါမလားနောက်ပြီးတော့ကျွန်တော်တို့ကြားနေကြတာဒါဟုတ်ချင်မှလည်းဟုတ်မှာပေါ့နော်နောက်ွယ်မှာဒီကြောင်းကိုဘသူကပိုင်နေလူကြီးတွေကပိုင်နေဘယ်အကောင်ကပိုင်နေဆိုတာမျိုးတွေပြောနေကြတော့ဒါတွေဟာအမှုမှန်ပေါ်ပေါက်ရေးကိုအဟန္တာဖြစ်စေသလားရဲပြောခဲ့တဲ့ဒေသရှင်နေမွေးဟာတွေကရောဆိုတော့ဆရာတို့ statement ထဲမှာလည်းကြေညာထားတာရှိပါထည့်ထားတာရှိပါတယ်အမှုမှန်ပေါ်ပေါက်ရေးကိုမလိုလားအပ်တဲ့ပုံတွေများထွက်နေသလား
ဟုတ်တယ်ဗျကျွန်တော်တို့ကအဲ့ဒါကိုအချက်ကြီးပဲ။နောက်ကျွန်တော်တို့တိုင်းပြည်မှာကိုဒါကခုမှမဟုတ်ပါဘူး။ဒီမကြာခဏတဏှာချင်းနေပွဲတွေမှာအဲ့ဒီတိုင်းကြိုးလေးရှိပါတယ်။ဝါလုံးတို့အမှုတော်လည်းဒီတိုင်းမှာပဲ။အဲသူတို့တဏှာချင်းတာကိုလက်ခံလို့ရှိရင်ထောင်ချရုံနဲ့ကြည့်တော့တယ်။ဟိုတရားရင်မှာစစ်စရာအကုန်မလုပ်ဘူး။ဟာအဲ့ဒီလူအပေါင်မျိုးတွေပဲဖြစ်တယ်။တကယ်တော့ဒါတရားရင်မှာအစီရင်ဆုံးဖြတ်မယ်ကိစ္စရော။အာဂရီလိုက်စားမှုပဲအဲ့ဒီတိုင်းအာဂရီဝင်ဖို့ဖြစ်လို့ရှိရင်ဟာသူတို့ဆုံးမ်းတွေ့ရှိတဲ့ပေါ်ပေါက်ချက်ရာတရားဆွဲတာဆိုပြစ်ပေးရုံနဲ့ကြံ့နေ။ဒါမျိုးတွေဖြစ်တယ်တော့အဲ့ဒါလမ်းကြောင်းမကောင်းဘူးပေါ့ဗျာတရားသူကြီးကအတော်တီတီချောက်မှတ်တဲ့တရားသူကြီးကမှရက်ခံနိုင်မှာနောက်ဥရှင်ကခေါင်းထဲဝင်သွားပြီဒီပြောတဲ့အချက်တွေအတော်သူခေါင်းထဲမှာ black မရှိဘူးပေါ့နော်ဒါဒီပေါ်မှာ black ဖြစ်သွားပြီအစွဲပါသွားပြီအဲ့လိုမဖြစ်သင့်ဘူးနောက်တစ်ခါခုနလိုပေါ့ဗျာရုံးရောက်တဲ့အခါကျတော့ကျွန်တော်တို့ကတွေ့ရအောင်ပါတွေ့အောင်ဆိုတော့တက်တေတောက်ထားဗာရီပင်းနေဘယ်လိုတွေလုံလာတယ်ဆိုတော့အချက်မျိုးတွေပေါ့ဒါတောင်မှ သူတို့ကကုထုကုထားနဲ့ပါလာတဲ့အမှုလို့ပုံလို့တလောက်ဖြစ်တာပေါ့နော်သူတို့ရဲ့ဒီတာဝန်ယူမှုတာဝန်ခံမှုကတော့ဒီတာဝန်ရှိတဲ့လူတွေအများကြီးတာတယ်လို့ကျွန်တော်တို့ပြောရမှာပဲဒီကတည်းဆိုမှုပြီးအောင်ရဲတွေ့မှုပြီးဖြစ်ခဲ့တဲ့ဒီကတွေမှာသူတို့စုံစမ်းလို့ချင်းငါးလုံးပြန်မပေါ်ဘူးဟိုဒီတန်နဲ့ချီတဲ့ကားတွေမနက်ပါဖို့တွေပဲလားဘယ်သူကပိုင်ရှင်ပဲဒါမျိုးတွေကျွန်တော်တို့ဘန်းလေးလည်းဖြစ်နေတာပဲဒီတိုင်းတိုင်းပဲဟိုကျွန်တော်တို့ဒီအကြမ်းဖက်ပြီးတော့ဈေးကျွာပြီးတော့ဟိုတိလျန်သေးတွေကကလေးတွေဓာတ်နဲ့ခုတ်ကြတာဘာမှစုံစမ်းတယ်ကပေါ်လည်းမပေါ်နိုင်ဘူးလူအနေထားမျိုးတွေမှာကာယကံရှင်တွေကကိုတူကိုထလုပ်နေရတဲ့အခြေအနေမှာဒီအမှုကစိုးရင်ပွေရာကောင်းပါလေကျွန်တော်တို့ဒါဝိုင်းဝင်းပြီးတော့ဥရီပညာနဲ့ပတ်သက်တဲ့အတိုင်းဝန်အခွင့်အရေးတွေကိုဒါရင်ချင်းတွေရောပါဝင်ပတ်သက်တဲ့ဘာလို့ကြည့်ကြည့်တာပါကျွန်တော်တို့အမှန်ကိုရောက်နိုင်လိမ့်မယ်လို့ကျွန်တော်ထင်နေပါ
ဟုတ်ကဲ့ဗျာဒီကိစ္စကလည်းလူတူကသာစိတ်ဝင်စားနေအခုလိုမျိုးတနင်္ဂနွေအတိုင်းတာနဲ့အုံအုံကျကျဝင်ပါမလာဘူးဆိုရင်ဟိုဟိုမတိမတာပျောက်ကွယ်သွားမဲ့သဘောရှိတာပေါ့အခုသရရှင်နေရာစားနေရေးပြီးဟိုဆွေးနွေးထားတာလေးတွေကိုဖတ်ပြပေးပါဦးမနက်လောင်းရင
်ဟုတ်ကဲ့ပါရှင်ပထမပျောက်ကတော့မောင်နိုင်ဆိုတဲ့အကောင့်ပါရှင်သူကတော့ကုကုညီညီနဲ့Victoria လေးကိုတွေ့ပေးပြီးတော့တဲ့စစ်ဆေးလို့မရဘူးလားဆိုတာရဲတပ်ဖွဲ့ကိုမေးပေးပါတဲ့နောက်တူကတော့တင်မောင်ဆွေးဆိုတဲ့အကောင့်ပါရှင်သူကတော့တန်တရားတရားခံကလေးနှစ်ယောက်ကိုတဲ့လာမဲ့15ရက်နေကြရင်တမီလေးနဲ့တွေ့ပြီးတော့မေးလို့ရမလားတဲ့နောက်တူကတော့ရီရီဝင်းဆိုတဲ့အကောင့်မှာရှင်သူကတော့ကိုကိုနှစ်ယောက်ဆိုပြီးရဲပြောတဲ့ CCTV ထဲမှာတယောက်တည်းဖြစ်နေတယ်လို့ထောက်ပြထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါလည်းမေကွန်ထုတ်ဆရာလေးပေါ့နော်ဆိုတော့ဟိုကျွန်တော်သိကျင်တာကဒီအမှုသွားအမှုလာမှာခတ်တူလေးဦးတင်တောင်းဖြစ်ပြပါအောင်အာဟိုကာယကံရှင်ဟိုခံလိုက်ရတဲ့ဟိုကာယကံရှင်နဲ့အခုသူကလေးမလေးပြောဗစ်တိုးရီးယားလေးပြောနေတဲ့ကိုကိုညီညီဆိုတဲ့နှစ်ယောက်ကတွေ့ပြီးစစ်စစ်အဲ့လိုမျိုးတွေ့ပြီးဟိုရဲရှိမှာတွေ့ပေးတာမျိုးဒါမှမဟုတ်လေအဲ့လိုမျိုးမျက်နှာချင်းဆိုင်တွေ့ပြီးမေးခွန်းမေးတာမျိုးပါညာလှုပ်ပေးလှုပ်ထလှုပ်ပေးလေလှုပ်ပေးတဲ့အလေးထများရှိသလားဒီကိစ္စမှမဟုတ်ပါဘူးတခြားကိစ္စတွေမှာရော
ကျွန်တော်တို့မှာရဲမှာပေါ့နော်ဒီရာဇဝတ်ကျင်းပမှာလည်းရှိ Identification Break တော့ရှိတယ်လူစီတန်းကြားလူစီတန်းကြလို့ရတယ်ကိုကိုဘသူလဲပေါ့ဗျာဟုတ်အဖေရဲ့ကိုကိုခေါ်တယ်ဆိုတော့ကျွန်တော်အံ့ပွေတူတာပါဗျာရှားတာပေါ့နော်ဒီကလေးရဲ့ထူးခြားချက်လို့ပြောတော့အဲ့ဒီဟာအဲ့ဒီထူးခြားချက်ကလည်းဘယ်ရတိထားတယ်မသိဘူးနော်အဲ့ဒီလူမျိုးအချက်ကြီးပေါ့ဗျာနောက်တစ်ခါဟိုလက်နဲ့မတော်မတရားပြီးတော့ abuse လုပ်တဲ့အခါမှာသူစပန်းတွေ့တယ်အလွန်ထူးခြားတယ်ကျွန်တော်ခင်းနဲ့စာအုပ်ထည့်လိုက်တဲ့ဖြစ်ချက်မျိုးတွေပေါ့ဒါပေမဲ့တခုတော့ရှိတာပေါ့ဒီကျွန်တော်တို့တိုင်းကြီးကဟိုလောဆိုင်ကယ်စီးသွားတဲ့လေတံတိုက်လို့ပေးခါတဲ့အတိုင်းကြီးဆိုတဲ့ခါကျတော့ဟိုဒါကလည်းသိတော
့ဒါလည်းဟုတ်တာ
ပြောရမယ့်အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ
ာဟုတ်ပါတယ်ဦးတင်တောင်းဆိုတော့ဒေါ်စူဇန်နာလာလာဆိုလည်းကျွန်တော်တလဲပေးချင်ပါတယ်အခုကဟောအခုကလေးလေးဗစ်တိုးရီးယားလေးခံလိုက်ရတဲ့ဗစ်တိုးရီးယားလေးကလည်းကလေးငယ်လေးဖြစ်နေတယ်တကယ်ကလေးငယ်မှာတကယ်လူမမယ်အရွယ်ကလေးငယ်လေးသုံးနှစ်သမီးလေးဖြစ်နေတယ်အခုဟိုကျွလွန်ပါတယ်လို့ကလေးလေးကပြောနေတဲ့လူတွေကလည်းကလေးငယ်တွေဖြစ်နေပြန်တော့ဒီနေရာမှာကလေးချင်းဖြစ်နေတော့ဆရာမဘလို့မြင်ဘလို့သုံးသက်ဘလို့လို့လို့ရမလဲဟိုတချို့ကဒီမှာကွန်မန့်ရေးကြတာရှိတယ်ကလေးချင်းဆိုတော့လေကလေးအမှုဟောပေါ်ဟောပေါ်အသက်မပြည့်သေးတဲ့အမှုအနေနဲ့ပဲစီရင်ဆုံးဖြတ်လို့မရဘူးလားဆိုတဲ့ပုံစံမျိုးကျွန်တော်တို့ရှိမှကွန်မန့်ရေးကြတာလည်းရှိတယ်ဆရာမခက်တူတူလေးပြောပြပါအောင်
အော်ကလေးကလေးချင်းဖြစ်တယ်မှုကတော့ကလေးဥပဒေရှိပါတယ်။ဟိုကျမတို့ဒီကလေးဆိုတာကတော့လူကြီးနဲ့တော့မတူဘူးနော်။သူတို့ရဲ့ဟိုအနာဂတ်ရှိတယ်။သူတို့ရဲ့ဟိုရင်းပေါ့နော်။သူတို့ရဲ့ဥပဒေရှိတယ်။အဲ့ဒါကြောင့်မလို့ကျမတို့ဒီတန်ရင်မှာဆိုလို့ရှိရင်လေဟိုကလေးသူငယ်ပြန်လဲပြုပြင်ထင်းသိမ်းရေးအကြောင်းဆိုတာရှိတယ်။သို့တော်လည်းအခုကတော့ဟိုဒီလိုမျိုးဟိုကလေးချင်းဆိုအများကအော်ပြောနေတဲ့ထင်မြင်ယူဆနေတဲ့အချက်ပဲဖြစ်သေးတဲ့အတွက်ကြောင့်ကျွန်မကတော့ဒါကိုဟိုတထစ်ချတော့ပြောလို့ဒါပေမဲ့ကလေးချင်းဆိုတော့ဒါကလေးဥပဒေနဲ့ပဲအရေးယူရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်အခုကျွန်တော်တို့တော်ရရှင်တို့ကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါရခင်ဗျ slide ဘွေကုန်းလေလိုင်းပေါ်မှာရှိပါလားဝင်ဆွေးနွေးပြပါခင်ဗျဟု
တ်ကဲ့တော့ရေးကတရားသူကြီးရောအစိုးရဥပဒေရရှိပြီးပေါင်းလို့ပွေးစားတွေလုတ်ခဲ့တာကြာလာပြီအဲ့တော့သူတက်မလို့လဲအောက်မှာပဲသူတို့အဲ့လိုမျိုးချင်းလေခဲ့တာများပြီဆိုတော့အခုချိန်မျိုးမှာအကူကရေးကိုယုံရသလားဆိုတော့မသိဘူးယုံပါလေအဲ့တော့အခုလုံးလုံးစင် NLD အစိုးရတဲ့လာလို့ဒီသူလူထုကအဲ့ရေးတွေကိုဖိအားပေးနိုင်လို့တာဒီအစီရောက်တာကျွန်တော်ကတော့ထင်တယ်ဩဒီရေးတွေကတော့ဘယ်တော့မှဒီသူလူထုကိုတော့ထားလိုက်အောင်ဒီလိုညာတမရရှိကြီးပြီးတယောက်ယောက်ကအဲ့လိုမျိုးကျူးလွန်နေဆိုရင်တော့ရဲတွေကသူတို့ဘယ်ဖမ်းရမလဲဘာလို့လဲဆိုရင်တမရလေအောက်မှာရှိနေတဲ့ရဲကဘာမှလည်းလုပ်ရမလဲမဟုတ်ဘူးအဲ့တော့သူတို့ကတော့ရှစ်မှလည်းပဲကျွန်တော်ဘာမှဒီလူသူကသူတို့အားကိုးရှာတယ်မလိုပါဘူး နောက်ပြီးတော့မှကျွန်တော်တို့ကိုပဲနှောက်ရက်မလားဆိုပြီးတော့မှစိုးရင်ဒါပဲရှိတယ်ကျွန်တော်မြင
်ဟုတ်ကဲ့ဆလိုက်ပွဲကုန်ကျေးဇူးတင်ပါတယ်ကျွန်တော်ကိုဇော်တစ်ဖက်အလက်ပေးခြင်းပါတယ်ကိုဇော်ကပြည်သူတယောက်အနေနဲ့ဒီအမှုမှာဒါမှမဟုတ်လေတခြားဒီရာဇဝမှုတွေမှာအရေးရဲ့ကင်တွယ်ပုံဘလို့ပြောင်းလဲတာမျိုးမြင်စင်မြင်ချင်းပါတယ်ခတ်တူတူလေးပြောပြပါခင်ဗျာ
ဟိုရေးရတော့ဗျာအမှန်တော့ဒီမူရီဒီနိုင်ငံမှာရှိတဲ့ဂျေမူဖြစ်ရင်တော့အကောင်းဘူးပေါ့ဒါပေမဲ့တောင်းကျင်ချင်ဥတီအောင်မှာတော့အဲ့ဒါကကျွန်တော်တို့ဘလို့မှစိတ်ကူးရင်ပြောလို့မရဘူးခင်ဗျာကျွန်တော်တို့ဒီမူရီရမှာကိုဖြစ်မှာပါခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဟုတ်လည်းကျွန်တော်အလားတူမေကွန်မျိုးမေးချင်ပါတယ်ဦးသိန်းတန်းဟုတ်ရောရှင်းနေတူအနေနဲ့ဟိုဒီကိစ္စဒီအမှုမှာပေါ့ဘလို့ဟိုကင်တွယ်သွားဖို့ဟိုမြင်ချင်ပါတယ်ဦးသိန်းတန်းတို့စောင့်ကြည့်နေတာပေါ့နိုင်ငံတကာအဖွဲ့အစည်းပူးပေါင်းလှုပ်ဆောင်တာဒကန္တာပေါ့နော်ရှင်းနေတူအနေနဲ့ရောအမှုသွားအမှုလာရဘလို့ဖြစ်စေချင်ပါလဲ
ဟိုတာဝန်သိသိပေါ့ဗျာနော်တာဝန်သိသိကျွန်တော်တစ္ဆာရှိရှိတို့ပြေးပြေးထားတဲ့အတိုင်းပေါ့ဗျာဟိုတခုလည်းရှိပါတယ်တို့ဘက်ကဟိုတစ်ဖက်ကဖီအားပေးကြီးတဲ့ခါကျကျုံရဆွဲပြတာမျိုးဖြစ်မှလည်းကျွန်တော်ကြောက်တယ်ဗျာနော်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အမှန်တရားကိုတတိရှိရှိနေပေါ့ဗျာဒလူတွေတွေ့တယ်ဒလူခက်ခဲတွေရှိတယ်ဒါမျိုးတော့တန်မြတ်ဖြစ်ပေါ်ရှိတာဆိုတော့အမှန်တိုင်းတင်ကြစီစဉ်တယ်ဗျာကျွန်တော်နော
်ဟုတ်ကဲ့
ဒီအခါရရင်ပြီးတော့သလုတ်တာမျိုးကျွန်တော်လက်မခံဘူး
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒေါ်ဆူဇာနာလလဆိုတော့ခင်ဗျာဒီကိစ္စကကျွန်တော်တို့ရှင်းပြရမယ်ဆိုရင်တော့ဒီအမှုဟိုဟာ test case လို့မျိုးပုံစံဖြစ်နေတာဟုတ်တကယ်တရားခံအစ်စ်အမှန်ကိုဖော်ထုတ်ပြီးအရေးယူနိုင်အောင်ရဲအနေနဲ့လှုပ်ပြတဲ့ပုံစံမျိုးနမူနာပုံစံလို့ဖြစ်နေတော့ဆရာမအနေနဲ့ဘယ်လိုပုံစံမြင်ချင်ပါလဲနောက်ဆုံးခတ်တူတူလေးပြောပြပါဦး
ဟုတ်ကဲ့ကျမအနေနဲ့ကတော့ကျမတို့ပြောနေ police reform ပေါ့နော်ပြန်လဲပြုပြင်ရေးဒီရဲတပ်ဖွဲ့ပြန်လဲပြုပြင်ရေးအဲ့ဒါတွေကိုတော့လုပ်ရမယ်လုပ်တော့လဲလုပ်နေပါတယ်အရင်ဆိုရအခေဆက်ဆက်ကလေးอ่ะပေါ့နော်ဒီလိုမျိုးဟိုဒီအလူရှင်နိုင်ငံတွေနဲ့ဒီ Australia ဒီတင်နန်းပေးတာတွေနော်ဥရောပတင်နန်းပေးတာတွေအဲ့ဒါတွေ EU ကနေပြီးတော့ထောက်ပံ့တာအဲ့ဒါတွေလဲလုပ်နေပါတယ်နော်ဟိုဆိုတော့ဟိုလုပ်တာလဲကျမထင်တယ်လေလိုအပ်မှုလဲရှိနေပါသေးတယ်ခုနကဒီဝင်ရောက်ဆွေးနွေးရပုံအောင်ပြောသလိုပေါ့နော်နောက်ဆုံးတော့လဲဒီ2008ဖွဲ့စည်းပုံကျေရဦးဒီမှာပဲတွားပြီးခိတ်ဆုံးနေတယ်လို့ဖြစ်တာပေါ့နော်အဲ့ဒါအဲ့ဒီအဖြစ်ကိုကျမတို့စဉ်းစားရမှာဖြစ်ပါတယ
်ဟုတ်ကဲ့အပါဝင်စနစ်ကြတဲ့ဆရာဦးသိန်းတန်းဦးရောဒေါ်ဆူဇန်နာလလဆိုရောကျေးဇူးအများကြီးပါတယ်ခင်ဗျာတော်ရရှင်နေရောစာနဲ့ရေးပြီးဆွေးနွေးကြတဲ့သူတွေလည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
သူမဆုံမနဲ့အခုကုဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦ
းဟောကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းလုံးဝညှိကုံးချုပ်သွားပြီဖြစ်ကြောင်းအုတ်ချွေမှုကိလန်ကပြောလိုက်ပါတယ်ဥပဒေမူကြမ်းကိုလွတ်တော်ထဲမှာတချောပြန်တင်သွင်းလာမလားဆိုပြီးအစိုးရဘော်လူလူကအယုံကြည်ဖြစ်ဖြစ်နေတယ်ဆိုတာကိုသိတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲတွင်ဟောက်ကောင်ကျွန်းအကြီးအကဲကပြောဆိုသွားခဲ့တာပါသမ္မတဒေါ်နယ်ထရန့်ကဟိုမှတ်ချက်ပေးဝေဖန်ခဲ့တဲ့အမေရိကန်နိုင်ငံဆိုင်ဗြိတိန်သမ္မတကင်တာရော့ချာအင်တာမန်မဲတဲ့သူတယောက်ဖြစ်နေသမ္မတထရန့်ကဝေဖန်လိုက်ပါတယ်အမေရိကန်သမ္မတထရန့်ကအရေးချင်းမရှိတဲ့သူအသုံးမချတဲ့သူတယောက်ဆိုပြီးဗြိတိန်သမ္မတကြီးကမှတ်ချက်ပေးပြောဆိုလိုက်တဲ့ပုံမှာသမ္မတထရန့်ကအခုလိုတုံ့ပြန်ခဲ့တာပါဒီနိုင်ငံကနျူကလ িয়ার ရေးနိုင်ငံကသဘောတူညီချက်မှာပါဝင်သူတွေအားလုံးအရေးပေါ်တွေ့ဆုံကြဖို့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ကြပါတယ်။ယူရန်နိုင်ငံအနေနဲ့စာချုပ်ပေါ်သဘောတူညီချက်တွေကိုလိုက်နာမှုရှိမရှိဆွေးနွေးဖို့အရေးပေါ်စီဝဲကျင်းပရေးဗြိတိန်ပြင်သစ်ဂျာမနီနဲ့ဥရောပသမ္မတ EU တို့ကဒီကနေ့ပဲတိုက်တွန်းလိုက်ကြတာပါ။မချာခင်ရက်တွေကမိုးသည်ထန်စွာရွာသွန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကရွန်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေရေချီမြေပြင်မှုတွေကြုံရမဲ့အန္တရာယ်ရှိနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။မိသားစု4000လောက်ရေပေးသင့်ပြီးအများပြားကိုဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့ဒုက္ခသည်စခန်းတွေမှာအခြေအနေကစိုးရိမ်စရာကောင်းတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ UNICEF ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ
။တရင်အချက်ချက်ကိုကြောင်လုံးကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးအသံဖန်အင်ဂျင်နာကတော့ Peter Hanley ဖြစ်ပါတယ်။ VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနေ့6နာရီနဲ့9နာရီတိလိုင်းဒိုမီတာ30နဲ့ kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 3905ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လွန်ပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနောက်လောပါ။
This program has come to you from the Voice of America, Washington.